从1990空，你在马拉乔的，他们到了南市购物，那到南山过年的，他们没睡的是嘛？金木剑拔的，两个没有，还没有的，血溅他妈用几包的，金属老些，马上给你照呀，下楼看五十几个，照呀好家伙，阿多第二楼。
亲戚老家家嘞，他应该到爹那家嘛，比如那个他妈是正常的嘛，那咱家没计划的，那都是看他姑妈，我看他老拿钱给开门，谁家还里哪里娘不多嘛，然后看他都正常他比如，有钱的是钱的，是那头的你们。这样好的干嘛？好近的，好近的，石家庄风景也，水也，那里的这个人嘛也水也，你们工资又嘛，年轻的嘛，好了也不高呢，飘来到水门那里，还用晒点水，又来不不多大，又来不不多来，又来都不包的。在我们那里，但没他的事情，表弟的也多多，拢包来的，出来的。嗯，在我们那屋里听听，都放在俺们那屋里听听，不要骗他呀。嗯，这样，这样好了，这样这个骗他无疑嘛。好在这个，俺在这个，你可是能帮忙骗的。嗯，别给啥弟弟。刚刚我们去哪路去了？哈喽，你也不帮说，我们喜欢皮皮，这不过俩人单吃一碗饺子。今天我们比我们六岁狗那天讲哪里？现在没得了，到了家里吧？我们六岁现在没得了，今天你把老师呢？แต่แม่มาห้องอย่างเดียวนี่ก็มีอาสาตีเจ้าอย่างซึ่งอาเดียวมาเลยอันนี้เองที่อาจะเขาจะโดนมาเต็มมาเลยเพราะว่าเขาจะจะกู้กู้ซึ่งอาได้ทำมากู้บ้านมาพิจารณาพิจารณาชี้การวิจารณ์ใจซึ่งอาไปเพราะว่าบ้านมาเดียวเฉยๆใช่ไหมล่ะอืมแล้วบ้านมาที่โบราณเลยแค่แค่เรื่องโลกธรรมที่อาจะดูขาดเลยเส้นเดียวหมดเลยมีมีติชาสังฆาบิโรนิรันชาเนนิรันชาได้ทำมาสาบีเรื่องมาเลเวชาเนกุฏิหลวงพ่อที่จูยินเจดเดอเจจีเดอมุจิมิบาสีอาตมาลีที่อาเลเวสุมาโอวาทาตุนติมุนาคันยิบโรตุรุเทียเลเวปิญญาอุชากันเนเอรากุปิโอเมจาวาเลเวมันปิโอเมสิงอิบุโมยบัวมาจีมาลงพิเคเรพิจารณาทุกข์ชีพันธ์ทั้งหลายอันนี้จีมาลงพิเคเรพิจารณาทุกข์ทั้งหลายสุดยอดมีบางอายุวาระไม่ดูแลเนาะเอ็งยังเลี้ยงเยอะแยะไปหมดแต่การมาจุลมณีเราตีปีดาพิณิบาลมีบางอายุวาระไม่ดูแลอันนี้ยิ่งสาวที่ทำเราเลยมันจะมันจะไม่บ้านนั้นเส้นเดียวมันพิเคเลยผมว่าเนี่ยเรียกสาบีเล็บพัดวันนานบารอสาบีเล็บดีกว่าเรื่องมีพันเดย์ติดตามปัญญาสาบีเล็บพันเดย์ฟิโลโซฟีดีกว่าสาบีเล็บง่ายพันเดย์ภาษาเดียร์เนี่ยมีอยู่สองพันเดย์สิ่งปัญญาเนี่ยพันเดย์แต่ละเพียงมีอยู่สองพันเดย์ถ้าต่อมีมีดีเลยมีมีดีได้ขนาดนั้นอ๋อพวกนี้บางอย่างมันชีเลยดูเลยเนี่ยมาดูเรื่องดูเรื่องมาดูเรื่องที่สาดมาดูเรื่องที่บ่ชาดมาดูเรื่องที่มันเจ็ดดีพี่เราละเนาะด่าสังกะลาสุดละมาสังบ่าวเนาะเพราะมันสังตัวบ่าวเลยเนาะเนี่ยมาเนี่ยพันบุตรเนี่ยสี่ไหนเนี่ยดูละไอ้เรื่องเนี่ยพันเนี่ยดูเรื่องเนี่ยมาพันเนี่ยเนี่ยมาดูเรื่องเนี่ยมีเรื่องไหนสิอดีตมีดีกว่าชาติเราละมาเนาะแล้วอดีตมีความชาติอะไรต่างๆที่คู่คู่ย้อนสิ่งอามาอามาส่งเสียได้ต่างๆมาดูเราอากงสู้ส่งเสียได้เลยไหม မတူတော့ဘူးအကြိုက်ချင်းလည်းမတူတော့ဘူးအဲ့တော့မိဘနဲ့အတွေ့အကြုံယူဆသဘောထားမတူတော့တဲ့အတွက်ကြောင့်ပဲငယ်တုန်းကအကြီးကျယ်ပြဿနာဖြစ်ခဲ့ပါတယ်အဲ့ဒီပြဿနာကြောင့်လည်းငယ်ငယ်လေးတည်းကအမှန်ဆိတ်ဆင်းရခဲ့ရတယ်ဒါပေမဲ့ဒီဘုံဘွေးရဲ့ဝါဒနာကကိုမှန်းနဲ့ထင်တာကိုအရှော့မပေးမနဲ့လုပ်လို့ရှိပါတယ်ဆိုတော့မှန်းနဲ့ထင်တာကိုအရှော့ပေးရမယ်ဆိုလည်းပဲကိုဘွားကမှတိတ်လို့ရှိမှာမဟုတ်တော့ဘူးဘွားကိုတန်ဖိုးထားတာကိုမှန်းတာမှန်းနဲ့လုပ်ထင်တာကိုဖိတ်ပါလက်ပါလုပ်နေရမှာပဲဘွားကိုကျေနပ်မရမှာနော်သို့တော့အဲ့ဒီတော့ကမိမနဲ့အယူဆသေးကိုသဘောထားမတူခဲ့တာမှာဟိုဒါကိုဘယ်လိုလုပ်ဆင်းနေရမလဲသိရမလဲဆိုတော့ဘုံဘွားလည်းမသိဘူးဘုံဘွားရဲ့မိဘတွေလည်းမသိဘူးမသိတော့လဲသူတို့ကလည်းသူတို့သဘောကျတယ်လို့နေမှသူတို့သဘောကျတယ်မနေရင်အပြစ်တင်နေဆိုတယ်ဆူတယ်ဆဲတယ်စသဖြင့်ပေါ့နော်မနေ့ငယ်ငယ်တော့ဆိုတော့လည်းလည်းရိုက်ပါလေတခါတလေလဲအင်းဒီကနေ့မှလည်းဒီလိုကြရီလိုပြောပြလို့ထမပါပြီးသားလို့ရှင်ပါလေတခါတလေလဲအင်းမောင်းနေမောင်းချလိုက်တယ်နော်အဲ့တော့အဲဒီတော့လည်းအင်တာစီဆင်းရဲကြပါလားဒါပေမဲ့ဘလို့ပဲဖြစ်ဖြစ်ဘုံကတော့ကိုတန်မိုးထားတဲ့တရားကတော့မစွန့်နိုင်ဘူးနော်အဲ့တော့တခါကြီးဒီမဲတွေကိုပြန်မေးကြည့်ပါလားကိုတကယ်မှန်တယ်လို့သိထားတဲ့တရားကိုစွန့်တယ်လားမစွန့်ဘူးနော်အဲ့တော့အင်တာစီမကောင်းခြင်းကြီးဆိုတာနဲ့ပဲကျန်ရီတော့ဆုံးရရတယ်တရားတော့မဆုံးနိုင်ပါဘူးအဲ့တော့မိဘနဲ့သားသမီးအဆင်မပြေမှုဖြစ်တယ်ဆိုတာလည်းပဲလောကမှာဖြစ်ရိုးတမတာပဲနော်ဆိုတော့ဒီပြိဿထံမှာကဘုရားမေးကြည့်ခြင်းပါလေမိဘနဲ့အကြောင်းတစ်ခုကြောင့်အဆင်မပြေတာတစ်ခါမှမဖြစ်ခဲ့ဘူးတဲ့ဆိုရှင်များရှိတယ်လားရှိရင်လက်သေးများထောင်ပြတာမှာအင်ဂျန်ကိန်းပါနော်အဲတော့လူဆိုတာပြောင်းပြောင်းအကြိုက်ချင်းမတူနိုင်ဘူးအယူဆမတူနိုင်ဘူးပြီးတော့မောင်နှမချင်းကိုတခါမှသဘောထားချင်းကိုလွှဲတာတို့ဘာလို့အယူဆချင်းမတူတာတို့လုပ်ပုံကံပုံချင်းမတူလို့ပြောက်ကပြောက်ကမြင်မှားတယ်ငါမှားတယ်နဲ့အငင်းခုန်ဖြစ်ရတာတို့ရောမကြုံကြရဘူးတဲ့ဘယ်များလောက်ရှိမလဲမရှိနိုင်ဘူးနော်ထို့တူပဲနော်တကယ်ကြီးနေနဲ့ရောအမြင့်ကုန်မဖြစ်ရဘူးရမဖြစ်ရတဲ့သူမင်းရောက်တော့မရှိဘူးမရှိဘူးနော်အဲ့တော့ဓာတ်လူလောကသဘာဝပဲယူဆမတူဘူးအကျင့်မတူဘူးဒီပေါ်ထားမတူဘူးအတွေ့အကြုံမတူဘူးဉာဏ်မှန်ချက်တူမတူဘူးဆိုတာသဘာဝပါနော်ဆိုတော့ကလေးငယ်လေးတွေကတနေ့နေ့ရလောက်ခဲ့ကလေးချင်းရှုတ်ထားပြီးတော့ကစားခန်းကြည့်ကြာရင်ဘာဖြစ်မလဲဉာဏ်ဖြစ်မှာပဲအဲ့တော့ဉာဏ်ဖြစ်တတ်တယ်ဆိုတဲ့သဘောဟာလူကဘာပါလဲ။ကိလေသာတွေလည်းဖြစ်တာဖြစ်တတ်ပါလေနော်။ဘုရားလူကပိုဖြစ်တယ်။ဘာလို့လဲဆိုတော့ပိုသိရင်ပိုခံစားတတ်တယ်။ဟောပိုသိရင်ပိုခံစားတတ်တယ်။ပိုပြီးတော့သဘောထားတွေကမတူညီတယ်ပဲ။ပိုပြီးတော့ပဋိပက္ခဖြစ်နေတယ်နော်။အဲတော့လူတွေဒီမဲ့လားဆိုတော့ဘုန်းကြီးနှစ်ပါးဒီနေတာကြာရင်ဘယ်နဲ့ဖြစ်မှန်းသိနေ။ဖြစ်တော့မှာလေနော်ဘုန်းကြီးဆိုတာလည်းပဲသူယဟန်ခံထားလို့ယဟန်ဖြစ်နေတယ်သူမြင့်တိခါဘောရာသူနေတာထင်တော့စိတ်ကံတမျိုးတော့ရှိတယ်ဒါပေမဲ့ဘုန်းကြီးနှစ်ပါးလည်းအယူဆမတူတာအတွေ့အကြုံမတူတာဆိုတာရှိတော့မှာပဲနော်ဒါကြောင့်ညီကြီးမိဘတွေကစုံတော့စုံမှကြပါလေညမဖြစ်ကြနဲ့ခင်ဗျားတို့ကပါပြောတယ်နော်သူတို့ပြောတဲ့အချိန်ဖြစ်တယ်လားမဖြစ်နိုင်ဘူးနော်အဲ့တော့အကြီးဒီပုံမောကမရှိတဲ့ဒီကရမပိသက်တွေအားလုံးကိုအဲရံဖြစ်ကြပါနဲ့အားလုံးညီညွတ်နေကြပါလို့ပြောရင်ဒီကရမတွေကဘယ်လိုပြောမလဲဆိုတော့ပြန်ပါခင်ဗျာလို့ပြောပါမယ်နော်ပြီးရင်အင်ပြန်သွားရင်တော့ဖြစ်မှာပဲနော်မဖြစ်ပဲမနေဘူးနော်ဆိုတော့ဘာဖြစ်လို့ဆိုတော့ဒါမတတ်နိုင်တဲ့ကိစ္စကြီးပါဘယ်လိုမှမတတ်နိုင်တဲ့ကိစ္စကြီးပါဒါကြောင့်မတတ်နိုင်တာကြီးတော့ဘုံကမခိုင်းတော့ပါဘူးနော်ဘာခိုင်းကြလဲဆိုတော့ရံဖြစ်ကြပါလို့ပဲပြောကြည့်ပါလေ เนาะအဲ့တော့ဒါကြီးတော့ရေးကြတယ်နော်ဟိုမဖြစ်ပါနဲ့လို့ပြောလို့ရမှာမှမဟုတ်တော့တဲ့ကိစ္စကြီးဘူးနော်ပြောနေလို့ဘာထူးမှာလဲအဲ့တော့မထူးတော့တဲ့လူရန်ဖြစ်ကြပါလို့ပြောချင်ပါတယ်နော်ဒါပေမဲ့အဲ့ဒီရန်ဖြစ်တဲ့ခါမှာကိုယ်သဘောထားကိုယ်အကြိုက်ကိုယ်တွေ့ခေါ်ကိုယ်ယူဆကိုယ်တံမိုးထားတာကိုယ်ပဲထားကိုမှားတယ်လို့ယူဆတာကိုယ်ပဲထားကိုမှန်တယ်လို့ယူဆတာကိုယ့်ဟာကိုယ်လည်းပဲရှင်းရှင်းလင်းလင်းကြည့်ကြကြတကယ်သာတိထားဖို့လိုတယ်။ကိုနဲ့ရံဖြစ်တဲ့သူပဲဆိုတော့နော်။မောင်မတို့ချင်းဖြစ်မယ်၊မိဘနဲ့ဖြစ်ချင်းလည်းဖြစ်မယ်၊တကယ်ချင်းဖြစ်ချင်းလည်းဖြစ်မယ်။လို့ပေါ်ကံပဲထရလည်းပဲဖြစ်ချင်းဖြစ်မယ်နော်။အဲ့ဒီရံဖြစ်နေရတဲ့လူနဲ့သူ့ရဲ့အတွေးခေါ်ယူဆသူ့သဘောထားသူ့အကြိုက်သူ့ဝါသနာသူ့ဘယ်ဟာကိုမှားတယ်လို့ထင်တယ်၊သူ့ဘယ်ဟာကိုမှန်တယ်လို့ထင်တယ်၊သူ့ဘယ်ဟာကိုကောင်းတယ်ထင်တယ်၊သူ့ဘယ်ဟာကိုမကောင်းဘူးလို့ထင်တယ်ဘာကြောင့်သူအဲ့ဒါလို့တခုကောင်းနေချင်းတော့တခုမကောင်းဘူးလို့ထင်ရတယ်သူဘယ်လိုခံစားနေရတယ်အဲ့ဒါတွေကသိအောင်လုပ်လိုက်ပါနော်ဆိုတော့ကိုယ်သဘောထားရင်လည်းကိုယ်သိရမှာနော်ကိုယ်သဘောထားကိုယ်အကြိုက်ကိုယ်တန်မှုထားတာကိုယ်အင်းစားကိုယ်အသေးကိုလည်းကိုယ်သိရမှာနော်ဟိုတစ်ဖက်သားရဲ့ဝါဒနာအကြိုက်သဘောထားအသေးကိုယူစားတန်မှုထားတယ်လည်းပဲသိရမှာနော်ဒီဒီမှာနားလေဒီမှာဆွေးနေပါရတယ်လို့ညှိပါသူတော့သူတော့မဟုတ်ပါဘူးเนาะမတူနိုင်ဘူးမတူတော့လည်းပဲသဘောထားကြီးကြီးနဲ့သဘောထားမှန်မှန်နဲ့လက်ခံဖို့လိုတယ်အစင်းပြောင်းဆက်ပြောင်းနေသွားဖို့လိုတယ်ဘာဖြစ်လို့လဲဆိုတော့ဒီညှိပါမှတော့မှဈေးမျိုးသားချင်းဒီတငင်ချင်းတွေဒီလိုပုံစံပဲတွေနဲ့တတလုံးကင်းနိုင်မလားမကင်းနိုင်ဘူးနော်အဲ့တော့တတလုံးလည်းမကင်းနိုင်ဘူးတူရောတူသွားနိုင်လားဆိုတော့တူလည်းမတူနိုင်ဘူးအယူဆတိခေါ်လည်းမတူနိုင်ဘူးအဲ့တော့မကင်းနိုင်တဲ့လူတွေမကင်းနိုင်တဲ့လူတွေလည်းနားလည်ပြီးတော့ညှိပြီးတော့ယူသွားမှာဆိုရင်တော့အဆင်ပြေနိုင်တယ်လို့နော်အဲ့ဒါလေးကိုပြောချင်တာအဲ့တော့ရှိတော့ငါတက်ခဲ့တဲ့အကြောင်းအရာလေးတစ်ခုနည်းနည်းလေးတတိယလို့ပြောလိုက်ချင်ပါသေးတယ်နော်ဖျားလက်ထက်ကဖျားကိုရန်လုပ်တဲ့လူတွေကြောင့်ကြားဘူးလားဟမ်အဲကြားဘူးတဲ့ထက်ကအထင်ရှားဆုံးသူကဘယ်သူလဲဒီဝတ္တတံတည်းနော်ဒီညီကလေးတော်တယ်ရောက်ခလည်းတော်ပါလေဒီဝတ္တတံတည်းကသူတို့ပဲရန်လုပ်ပါလေဒီချိန်နေရာမှာသူကပဲဖျားတက်တာလေဆိုတဲ့ပုံမျိုးကျွတ်တတ်တယ်နော်ပြီးတော့သူ့ကိုတန်ဃာကပို့ပြီးတော့တကယ်ကြီးကမထင်ကြီးအောင်သူကသူများကပို့ပြီးတော့ကျင့်တယ်ဆိုပါတော့ခေါင်းကောင်းပါပါပို့ပြီးတော့ကျင့်တယ်ဥပမာတက်တက်လို့စားဖို့သူကတောင်းဆိုတယ်ဘုရားကခွင့်မပြုဘူးခွင့်ပြုတော့သူကသူ့တိုင်းကတက်တက်လို့စားတဲ့တိုင်းဖြစ်တယ်ဒါကြောင့်ပို့ပြီးတော့အဆင်ပြေတယ်အကြောင်းသူ့လောက်ကိုလိုက်ချင်တယ်လို့လိုက်ခဲ့ဆိုတော့တန်ခါရီပြီးတော့ခေါ်သွားလိုက်တာ။တခြားလည်းပဲသူတို့ခဲ့တဲ့ကိစ္စတွေတော်တော်များရှိပါလေ။ရှိတော့ဘုရားနဲ့ဒေဝတက္ကမထင်နဲ့အဲ့ဒီလိုအယူဆမတူလို့ကြွယ်ရလို့ပဋိပက္ခဖြစ်ကြတယ်ထင်ပါလား။ဘုရားကတော့ဘယ်လိုပြောလဲဆိုတော့ဟာဘုရားကလောကကြီးနဲ့ပဋိပက္ခမဖြစ်ပါဘူး။ဘုရားကလောကကြီးနဲ့ငင်းပါဘူး။ဘယ်သူမှအငင်းခုလို့ဘူး။လောကကြီးရတာနောက်ဖျားနေအင်းကိုလုံးနေတာပါအဲ့တော့အဲ့လိုမျက်စောဖျားနေဒီဝနတတ်တယ်နော်ပဋိပက္ခအမျိုးမျိုးဖြစ်ခဲ့ရတာကိုစာပေတဲ့မှာဖတ်တဲ့အခါမှာပထမမှာတော့ဘုံဘုံကဒီဝနတတ်မယ်ဆိုတော့တော်တော်မကျက်တော်တော်ဆိတ်ဆိုးတယ်နော်ဖျားကိုဘယ်လောက်ဒုက္ခပေးတာမတူသဘောထားအမှန်တန်မကောင်းဘူးလို့ပြောစားတာနော်အမှန်တန်သဘောထားဆိုးတယ်ตัวทํามามันตูละแกเนี่ยกุนุกุนเนี่ยลุกขึ้นเลยตูโลละตันโลละไอ้ตัวบอเมียวเนาะกูเนี่ยไม่ตูไม่ตันนายอยู่เนี่ยตูอ่ะกุนุกุนเนี่ยลุกขึ้นในเสื้อมีเสื้อกูนี่ละจะมาอ่านมาเยอะสนามอยู่ผมก็ด้วยมีแต่แม้ที่จะระดับกันจ้ะเนาะมีเจ้าหมู่ชักๆตะตริยะเนี่ยสนานั้นปีชะเปลี่ยนต้องตาจีละจ้ะมาจาเราเลยเนี่ยละสิเนาะเดี๋ยวว่าตะตะไม่ผิดไอ้ดิหลุลุลุဘုရားရဲ့ဂုဏ်ကပူတော်ပေါ်လာသေးတယ်နော် မြတ်စွာဘုရားရဲ့ဉာဏ်ပညာကိုမြတ်စွာဘုရားရဲ့မေတ္တာကရုဏာကိုပို့ပြီးတော့ပေါ်လာတယ်။အကိရိယဒေဝတတမထေအဲ့ဒီလိုမလုပ်ဖြစ်ဟုတ်ဘုံဘုံတို့ကတရားတော်မှာတော့ဘုရားနဲ့ပတ်သက်ပြီးတော့ဒီနေ့ဒီထက်တချို့အကြောင်းရတယ်ဘူးသိခွင့်ရမှာမဟုတ်တော့ဘူးအဲ့တော့အဲ့ဒါလေးကိုဖတ်ဖတ်လို့စဉ်းစားရင်စဉ်းစားရင်အခုတော့ဘယ်လိုဖြစ်လာလဲဆိုတော့ဒီဝရဏမထေရဘူးကျေစွတင်နေပြီးတော့လည်းတနာလည်းတနာပြီးပါတယ်သူခင်ဗျာနောက်ဆုံးပြန်တော်လူကနေပဲဆိုတော့အဲ့ဒီအချိန်မှာတူနောင်လာရတယ်မင်္ဂလာလို့ဘုရားကတောင်းပန်ခြင်းတတော်ခြင်းနဲ့ဝင်ချခြင်းနဲ့ရှင်ဘုရားစီကိုလာပေမဲ့မြတ်စွာဘုရားစီကိုမရောက်ခင်လမ်းခီးမှာပဲသူကံကုန်သွားတယ်ဆိုတော့နော်အဲ့တော့သူ့အကြောင်းပြန်တည်တဲ့ခါမှာအခုတော့ကျေးဇူးလည်းပြင်တယ်တနာလည်းတနာတယ်ဒီနေ့အဖြစ်မြတ်စွာဘုရားကပို့ပြီးတော့ပေါ်လွင်အောင်ဒီလုပ်ပေးခဲ့တယ်လို့ပြောရင်တော့မှားပါဘူးအဲ့လိုတော့သူမကြီးရပါဘူးကြီးရပေမဲ့လည်းပဲနောက်ဆုံးတော့သူ့ကြောင့်အမျက်စွာဖျားရဲ့ဂုဏ်ကျေးဇူးအပ်ကိုပြောပေါ်နေတယ်အဲ့တော့ဖျားတော်မှမကင်းနိုင်တဲ့လောကဓာတ်တစ်ခုနော်ကိုယ့်သူတစ်ပါးကဟိုပြိုင်တာဆိုင်တာရန်လုတာတနည်းအားဖြင့်ကိုယ့်ယူဆတာမကောင်းဘူးမမှန်ဘူးလို့ဒီလိုပြောတာဆိုတာဟာဖျားတော်ခံရတယ်အကျန်တဲ့လူတွေမှာလုံးနိုင်ဘူးရအကြောင်းရှိပါမလားမရှိဘူးဟောအဲ့တော့ကို့ကိုသူတပားကမင်းဦးစားမှားတယ်ငါတို့တည်းကမှားနေပါလေလို့မဟုတ်မတရားဆွဆွဲလာတယ်ဘယ်လိုသဘောထားရမလဲစင်္ဂါဘုကောင်းတယ်နော်ဒါတော့တေချာစင်္ဂါဘုကောင်းတယ်ဒီပုံပုံနဲ့အဲ့ဒီလိုပြန်နဲ့ဒီဝရမထေနဲ့ဒီလိုပဋိပက္ခဖြစ်ခဲ့ရတဲ့ကိစ္စကဟုတ်ပြီတော့အများကြီးစဉ်းစားပါလားပြီးတော့ခုနမြတ်စွာဘုရားမရှိတဲ့အတိုင်းပဲနော်ငါဘုရားကလောကကြီးနဲ့အငင်းကုန်မလုပ်ပါဘူးလောကကြီးရတာငါဘုရားနဲ့ငင်းကုန်လို့နေတာပါဆိုတော့ဒီစကားလေးကိုလည်းပဲဒီတရားလေးကိုလည်းပဲအင်တာနက်တက်ပါလားနက်တက်လို့အများကြီးစဉ်းစားပါလားဆိုစဉ်းစားမိတဲ့လည်းပဲဘုမိုးရဲ့ဝါဒနာအတိုင်းပဲအဲ့တော့လက်တူပေါ်လို့ချင်တယ်အမှန်ပြောရင်တော့ယုတ်တဲ့ဆိုင်ငါတို့မှလည်းယုတ်ရအောင်ဆင်းတော့မှာဘုရားဘုရားတို့တော့အားကြတယ်တူသွားမယ်လို့တော့မဟုတ်ဘူးဆိုလိုတာဘယ်တော့မှမတူဘူးဆိုတာသိပါတယ်နော်ဒါပေမဲ့တစ်ခါလေလိုက်တူကျင်တယ်တူသွားမယ်ချင်းတူတာမဟုတ်ဘူးနော်ကြီးညူနှုံးလို့ပါအတူယူရတဲ့ဘောပါနော်ကောင်းတာဆိုတူတယ်ထောက်ရင်တော့ဆိုရင်ဘယ်လောက်ဖြစ်အောင်စိတ်ကူးရင်လဲဆိုရင်ဘုံဆုံးခံကြွားတယ်တော့မှဆိုရင်အရှိကမျက်စောဘုရားဆုံးခံကြွားနေတာနာရမြတ်စွာဘုရားအနောက်ကနေဆုံးခံကြွနေတာအဲ့လိုလေးတွေးပြီးတော့ဆုံးခံကြွရတယ်စိတ်ကလေးကတည်ငြိမ်ပြီးအင်မတန်အင်ဒီရတမာရီလက်ကောင်းပတိလက်ကောင်းအဲ့လိုတွေးလိုက်ရင်တိတ်ဆိတ်ချမ်းသာတာနော်ဘုန်းတော်ဘုရားအကြောင်းကြီးအများကြီးဖတ်အများကြီးတွေးတော့ကျတော့ဘုရားနဲ့စိတ်ထမှာအမှန်ရင်းနှီးတူဖြစ်နေတာဘုရားကိုဒီခါလေးစိတ်ထမှာအဖေလိုချစ်တာနော်အဲ့တော့ကိုယ့်အဖေကိုအမှန်ချစ်တာဟာဒီလိုဒီမှာဒါဘာမှမကူးဆန်းပါဘူးเนาะအဲ့တော့ခုနပြောလိုတဲ့ဘုရားငါဘုရားလောကကြီးနဲ့အရင်းခုန်လုပ်ပါဘူးလောကကြီးကငါနဲ့အရင်းဘုရားနဲ့အရင်းခုန်လုပ်တာပါလို့ပြောတဲ့စကားလေးကိုမှတ်မှတ်သားမျိုးလည်းလဲဆုံးသားအေးငါလည်းပဲလောကကြီးနဲ့အရင်းခုန်လုပ်ချင်ပါဘူးဒါပေမဲ့ငါ့ကိုအရင်းခုန်လုပ်နိုင်ငါဘယ်လိုလုပ်လဲဘယ်လိုဘောထားမလဲညာကြီးစကားเนาะပြီးတော့ဘုရားလက်ကတန်ဃာတွေထဲမှာလည်းပဲပဋိပက္ခဖြစ်ခဲ့ရတဲ့ကိစ္စတခုရှိတယ်။တန်ခါချင်းပဋိပက္ခဖြစ်တယ်နော်။ဘုသူများတခေါင်းလောက်ထောက်ပြနေတယ်ဒီ။တန်ခါအရှင်ကျွဲသွားတယ်။အဲဟုတ်ပြီဒီကရင်နော်။တတ်တယ်ဆိုတာလည်းမသိတဲ့ငယ်တဲ့လူတွေကိုအစ်တွေပေါ့အောင်ပြောရင်အင်္ဂါထဲမှာ၃ရက်ရေကိုတတ်တယ်ရေတန့်တယ်လို့လည်းခေါ်ပါတယ်နော်။တန့်တယ်လို့ခေါ်ပါတယ်။အဲတော့တုတ်တန်ပဋိပက္ခတော်ကိုဆောင်တဲ့ယဟာအုစုရှိပါတယ်။တုတ်တန်ဆောင်ဂိုင်းကိုခေါ်လိုက်တော့ဂိုင်းဆိုတာဥစုကိုပြောတာပါနော်အဲဒီတုတ်တန်ဆောင်ဂိုင်းကအကြီးဆုံးမကြီးကြီးဖြစ်တဲ့ဆရာတော်ကြီးကအဲဒီကုဒီအင်္ဂါထဲမှာတွားပြီးတော့သူအဖို့လေးတွားပြီးနေတော့မှာရေသုံးရတာရေသုံးပြီးတော့ ရေကွက်ထုံးမှာရေလေးနည်းနည်းချံပြီးတော့သူကထားတယ်ဝိနည်းသိက္ခာပုဒ်တံမှာဒီတန်တန်ရဲ့တန်တဲ့ရေလုံးပြီးတဲ့ခါမှာခွက်ထုံးမှာရေမချရဘူးခွက်ကမှောက်ပြီးတော့ထားခဲ့တာစီကန်းရှိတယ်နော်ဒီစီကန်းလေးကဆိုတော့စကားမကောင်းဘူးနော်ကိုယ့်အိမ်မှာလည်းဒီဂျာမန်စီကန်းလေးတွေကိုလှုပ်ထားတယ်လေဒါပေမဲ့အဲ့ဒီမထေကြီးကအမှတ်တမဲ့ရေလေးချံပြီးတော့သူကမသိလို့ထားခဲ့တယ်သူအထက်မှာပဲနောက်တစ်ခါကဟုတ်မယ်အဲ့ဒီနောက်တစ်ခါဟုတ်တယ်မထေကြီးကလည်း तू ကဝင်းနီးဆောင်ခိုင်းကမထေကြီးအကြီးကဲမထေကြီး तू ကအဖျောက်တက်တာကျတော့အဲ့တန်းတန်းရက်ဆိုင်ရင်ဖွက်ထမှာရေးကြမ်းနေတာကိုမြင်တော့ဒါဟိုမထေကြီးကရေးရင်ချန်ထားခဲ့တယ်နော်ဒီလိုရေးချန်ခဲ့တာအပြစ်ရှိတယ်အဘတ်ဖြစ်တယ်ဆိုတော့ तू ပြန်ထွက်လာတဲ့အခါအဲ့ဒီမထေကြီးပြောတယ်အရှင်ပြားကိုကြည့်ခဲ့မှာခွက်ထမှာတန်းတန်းရင်ချန်ပြီးတော့ထားတယ်လေအဲ့ဒါအရှင်ပြားအဘတ်ဖြစ်နေပါပြီအပြစ်ရှိပါပြီဆိုတော့ဟိုမထေကဩဟုတ်လားမသိလို့ပါမသိလို့ပါလို့ပြောတော့ဟိုမထေကတကယ်ရင်မသိလို့ဆိုရင်တော့လည်းအပြစ်တော့မရှိပါဘူးတိုးတော့တီးပြီးတဲ့နောက်မှာဆိုတော့အဲ့လိုတော့အပြစ်ရှိတယ်ဒါနဲ့ဒီကိစ္စရင်းရင်းပြီးပြသွားရမှာတော့မပြီးဘူးအဲ့ဒီမင်းဆောင်မထေကသူ့တပည့်ကိုတော့ပြောတယ်နော်ဘုသောတန်ဆောင်လည်းငါမထေကြီးပါနော်ဝိနည်းသိက္ခာပုဒ်အဲ့မသိဘူးသူခွက်ထမှာရေချာမျိုးထားခဲ့တယ်ဒီတပည့်ကတော့ပြောလိုက်တော့အဲ့ဒီတပည့်ကဟိုမထီကြီးတုတ်တောင်ဆောင်မထီကြီးတပည့်ကတော့ပြောပြောမင်းတို့ဆရာဝင်းနင်းတက်ဘူးနော်မင်းတို့ဆရာဝင်းနင်းတက်တော့ကုဒီထဲမှာတန်တက်ရေခွက်ထမ်းတာရေချမ်းတော့ထားတယ်ဘာမှတင်းလို့တော့တင်းမှမသိဘူးဆိုတော့အဲ့လိုပြောကြရအောင်ပြောရင်းနဲ့တပည့်ချင်းချင်းရံဖြစ်ကြတော့နောက်ဆုံးတပည့်တွေကအုပ်စုလိုက်ပြီးအကုန်လုံးရံဖြစ်တော့တပည့်ချင်းဝဆရာချင်းဝကွဲသွားတယ်ပြောကြတော့ဆုံးသူမစားဘူးဥပုပ်တူမပြူဘူးယဟန်ခံတယ်ဗျာဒီမှာဒီယဟန်မခံတော့ဘူးဒီလိုတိုင်းကွဲတော့တော့မြတ်စွာဘုရားတဲ့လောက်စည်းစက်တယ်ဆုံးပါတယ်ဒါပေမဲ့မရဘူးအဲတော့အဲ့ဒီယဟန်ကမြတ်စွာဘုရားဘယ်လိုလျှောက်လဲဆိုတော့မြတ်စွာဘုရားချင်းချင်းတက်တာတည်င်းတုံးပါအဲ့ဒါအဓိပ္ပာယ်ကတော့ဒီမျိုးကိုဆက်ရပြင်မယ်ရှင်ဘုရားဝင်မဆွတ်ပါနဲ့နော်ကျန်တာတင်းတုံးပါဆိုတော့ပြောတာအဘိဓေယအဲ့ဒါနော်မြတ်စွာဘုရားဘုံမဆက်ပါနဲ့အဲ့တော့မြတ်စွာဘုရားဆုံးမလို့မရတော့ဘူးနော်မြင်ရတော့ဒါထာလေးဒီဘုတ်ခေါ်လိုက်ပါလေပရိသနာဝိဇာဏံတိမရမချာရင်မမသိပညာနည်းတဲ့အချုပ်လူတွေဟာတဲ့တို့သိမှာပါလားဆိုတော့တတိမရဘူးမသိဘူးမင်းနေတယ်ပရိသနာဝိဇာဏံတိမရမချာရင်မမသိရေစတထဝိဇာဏံတိတတော်တမန်တိဝေဒကာအဲပညာရှိတချို့ကတော့တမင်တို့သိမှာပါလားဆိုတော့သိရတဲ့ကြောင့်တဲ့ခန့်ရတော့တာမဖြစ်ကြဘူးအငင်းကုန်ဖြစ်ကြဘူးခန့်ရတော့တာပြင်းပြင်းပါလေတမင်သိမှာပါလားဆိုတော့သိခန့်ရတော့တာပြင်းပြင်းမှုလွဲပါတယ်နော်ဒီဖုံးဖုံးရဲ့ဘဝထဲမှာဖြစ်ခဲ့တာပဲဒီဒိဋ္ဌိတွေနဲ့ဆက်စားပြီးပြန်ပြောရမှာဆိုရင်အရင်နဲ့ပြောဥပါရနော်ဘုံဘုံနေမကောင်းဖြစ်လို့ဒီမလောက်ဖြစ်ခဲ့ဥပါရအချိန်တော်တော်များပါတယ်အခုထိမှတ်ထားမှာဆိုအလုံးပေါင်း၄ချိန်လောက်ရှိပြီတေတော့မယ်လို့ထင်ရတော့တဲ့အဆင့်ကိုရောက်သွားတာပေါ့လေအဲ့ဒီတေတော့မယ်ဆိုတဲ့စိတ်အဆင့်ရောက်တဲ့ရောက်တဲ့ကိုလုခဲ့တဲ့ကိစ္စကြီးကိုနဲ့အဆင်မပြေဖြစ်ခဲ့တဲ့လူတွေတွေ့ပြီးကိုမိပါတယ်ပြန်တရိယာတတိယလက်ကမှာဘာမှမဖြစ်တတ်တဲ့ကိစ္စနဲ့တယောက်တယောက်တမျိုးမျိုးနာအောင်ပြောခဲ့တယ်နော်စိတ်ဆုပ်ခဲ့တယ်ရန်ဖြစ်ခဲ့တယ်မုန်းခဲ့တယ်နောက်ဆုံးမှာကြောက်ကြောက်စကားမပြောတော့ဘူးအဲ့တော့စိတ်မကောင်းကြတာအကောင်းဆုံးဘုံဘဝမှာဖြစ်ခဲ့တာတစ်ခုထပ်ပြောရမယ်ဆိုရင်ဘုံဘုံရဲ့အမေတည်သွားတဲ့အချိန်ဘုံဘုံနဲ့စကားမပြောဘူးဒီတည်သွားမှတော့ဘုံဘုံမသိဘူးဒီတည်ပြီးတော့လင်းငန်းချလာလောက်ကြာမှအဆင့်တစ်ရင်းတင်ကြရတယ်။တေတီထီအောင်ဒီလည်းမှုမရခဲ့ဘူး။အဲ့ဒါဒီနေ့ထီစိတ်ထမှာ guilt ဆိုတဲ့ငုံထားကြီးရှင်တို့မလဲ။ငါလည်းပြည်လည်းမကျူးစားနိုင်ဘူး။သူလည်းပြည်လည်းမကျူးစားခဲ့ဘူး။ညှောက်ဆုံးကစိတ်ကြီးတဲ့လူဖြစ်နေတယ်နော်။ဘုံဘောကလည်းအင်္ဂါစိတ်ကြီးတဲ့လူဘုံရဲ့အမေရလည်းအတားစီကြီးရဖြစ်တယ်သူလည်းမရှိအောင်ဘုံမလည်းမရှိအောင်မရှိတော့တိတ်တိတ်ဖြစ်အောင်မခေါ်ကြတော့ဘူးမပြောကြတော့ဘူး င်တန်းစိတ်မကောင်းတယ်ဖြစ်တယ်ဒါပေမဲ့ဘုံဘုံဒီကံကြီးလို့ဖြစ်တဲ့ခါမှာအဲ့ဒါကိုတော်တော်များများရပါတယ်ဘာမှမဖြစ်တော့ကိစ္စမှာဒီဒီလေအောင်အထက်ထက်ကကြိုးစားမယ်ဆိုရင်နည်းနည်းတော့အဆင်ပြေနေမှာပါဒီလိုတွေးမိတယ်နော်တွေးပြီးတော့ဒီလိုဖြစ်နေတဲ့လူတခြားဘယ်လောက်များရှိမလဲလို့တခြားလူစဉ်းစားပြီးတော့တခြားဒီမိုက်နဲ့ကျင်တဲ့မှာဘုံကမေးလို့ရှိတယ်မိဘနဲ့အဆင်ပြေရလားဒါကိုဒီမိကုန်းကဘုံကအများအားမေးတယ်နော်အရေးကြီးလို့ပါမိဘနဲ့မှာအဆင်ပြေရင်အဲ့ဒီသားသမီးဘဝကတော့တစ်ဖက်ဆောင်းဖြစ်သွားလို့နော်တကယ်ဖုန်းကင်းဖြစ်သွားအမြန်ခင်းသွားလို့နော်ဒါမှတာပိတုဥပ္ပတနာဆိုတော့ငင်္ဂတတနာမှာတဲ့ချက်ကလေးသိအရေးကြီးတယ်နော်ပစ္စည်းဥစ္စာထောက်ပံ့ရင်မကဘူးနော်ဤပြည်လည်းဆက်ဆံမှုလည်းလိုပါရင်မိဘများဒီတော့ဒီအကြောင်းကိုအခြေခံပြီးတော့ကုန်ပုံစဉ်းစားရတာနှစ်ပေါင်းတော်ကြာနေပါလို့အဲ့ဒါကိုဒီနေ့ပြောမလို့အခုပြောခဲ့တဲ့အကြောင်းအရာလေးကဘာကြောင့်ဒီအကြောင်းအရာကိုပြောချင်တယ်ဆိုတာကိုရှင်းပြတာပါနော်ဆုံးစံတိုင်ဖုံးဖုံးကအင်္ဂလိပ်လိုမှတ်တမ်းထားတာလေးကိုထည့်ပြောမှာနော်အဲ့အင်္ဂလိပ်လိုနားလည်တဲ့ကာလနားရတာပို့ပြီးတော့စိတ်ဝင်စားမှာပဲအကြေးအင်္ဂလိပ်လိုနားမလည်ဘူးဆိုရင်လည်းတိခါမှာဗမာလိုလည်းပြီးပဲရှင်းပြမှာပါ Conflict is an inescapable part of our daily life. conflict ကပฏิပက္ခဖြစ်ရတာနော်ကြောင်းကြောင်းစကားများတာရံဖြစ်ရတာဒီတော့အဲ့လိုတရားကြောင်းစကားများတာရံဖြစ်ရတာဆိုတာကိုယ့်ရဲ့နေစဉ်ဘဝမှာဘယ်လိုမှရှောင်လို့မရတဲ့ဘဝရဲ့အစိတ်ပိုင်းဘဝရဲ့အခန်းကဏ္ဍတစ်ခုဖြစ်ပါတယ်ရှောင်လို့မရနိုင်ဘူးနော် It is a part of our existence. ဒါကဘဝရဲ့အစိတ်ပိုင်းတစ်ခုအခန်းကဏ္ဍတစ်ခုဖြစ်ရတယ်အဲ့ဒီစကားကိုဒီချက်ဆင်းရဲကြမှာဟုတ်တယ်လားမဟုတ်ဘူးလား။ဟုတ်တယ်နော်။ဘယ်လိုမှရှောင်လို့မရပါဘူး။အဲယဟန္တာဖြစ်သွားပြီဆိုတော့ဒါရန်ဖြစ်ပြန်မရှိတော့ပါဘူး။ယဟန္တာအချင်းချင်းတော့ပြိပတ်ကမဖြစ်ဘူးနော်။ပုထုရှင်ချင်းချင်းကတော့ဒီကံမဆက်ဖြစ်မှာပဲ။ဆိုတော့တချို့အဆင်မပြေမှုလေးတွေဟာအသေးမွှားလေးတွေပါနော်။ဖြစ်ပြီးရင်ခဏလေးမှမေ့သွားပါလေ။ပြီးပြီးတော့ဖြစ်သွားပါလေ။ဘာမှအရေးမကြီးဘူးနော်။တချို့အစင်မပြေမှုတွေကြတော့ဟိုအကြီးအကျယ်ရံဖြစ်တာမဟုတ်ပေမဲ့လည်းဒီအစင်မပြေမှုတွေရှိတဲ့ကြောင့်ပဲကြောင်ကြောင်ရင်းနေပုံရင်းနဲ့ဆက်ဆံအပေါ်ရံလေးချောအောင်ဆက်ဆံတယ်ဆက်ဆံမှုတော့ရှိနေသေးတယ်အပေါ်ရံချောတယ်အတွက်မှာတော့ရင်းနေမှုမရှိဘူးဒါပေမဲ့တချို့တချို့အစင်မပြေမှုတွေကြတော့အဒီနေလို့မဖြစ်ရတဲ့အချင်းရောက်သွားတယ်အလုပ်ခံမှဆိုရင်လည်းဒီတရုံထဲမှာတစ်ခါနဲ့မှဒီလိုလုံးမတော်တူဖြစ်သွားတယ်တချို့ဆိုရင်အဲ့လိုကြောင်တော့အလုပ်ကနေဟုတ်ထွက်သွားရမှာကြားရတယ်တချို့မိသားစုဆိုလည်းပဲအိမ်ပေါ်နေဆင်းသွားပြီးတခြားတစ်မြောင်သွားနေရတာရှိတယ်ဒါလည်းကြားရပါတယ် Hello. Whereas some conflicts are simply minor nuances that we accept as a natural component of existence. တချို့အစမပြေမှုတွေပဋိပက္ခဆိုတာ minor nuances ဖြစ်ချင်မှနည်းနည်းလောက်ကလေးမကြီးမသားဖြစ်သွားတာပဲစိတ်နှောင့်ယှက်တွေဖြစ်သွားရုံပြီးရင်သာမေ့သွားတာနော် Others keep our relationships from realizing their full potential တချို့ပဋိပက္ခတွေကြတော့ဒီနှစ်ဦးရဲ့ပဋိပက္ခဖြစ်သွားတယ်ဒီလူနှစ်ယောက်ရဲ့တုံးကိုသူပို့ပြီးတော့နားလည်ပြီးတော့ပို့ပြီးတော့ရင်းရင်းနှီးပုံပုံလေးချစ်ချစ်ခင်ခင်နေပြီးတော့သူ့ရဲ့အကျိုးကိုသူပို့ပြီးတော့ဆောင်ရွက်သွားမှုရတဲ့အခွင့်အလမ်းတွေကိုပိတ်ရတယ်ဖြစ်သွားတယ် And some become so severe that they do irreparable damage to individuals. တချို့ဆင်းရဲမှုတွေပြိပခါတွေကြတော့အမတန်ကြီးမားပြင်းထန်လို့သူ့ဒါရန်တဲ့မြက်ကိုပြန်ပြီးတော့ဖြေလို့တော့မရနိုင်ဘူး။အမတန်ကြီးမားလာတာ။ဟုတ်တော့ကိုယ်တို့အချင်းတည်းလည်းပဲကြီးမားတဲ့ထိခိုက်နေတာမျိုးဖြစ်တယ်လို့နော် finally မိသားစုတွေမှာလည်းပဲတချို့ခုနကဘုံဘုံရဲ့ကိုယ်တိုင်အတိတ်ကြောင့်လည်းနော် irreparable damage ဘယ်လို့မှပြန်မလို့ပြင်လို့မရတော့ပြန်ပြီးတော့ရာပြောလို့ဖြစ်တော့တဲ့အဆင့်ချအောင်ရောက်သွားတာမျိုးလည်းရှိပါတယ် workplace အလုပ်ဌာနတွေမှာလည်းပဲပဋိပက္ခကြီးလွန်းလို့တချို့ဆိုရင်အလုပ်ကနေပုတ်ထွက်သွားတာတွေရှိတယ်နော် and entire communities တချို့ဆိုရင်အတန်းဝိုင်းကြီးကြီးတွေနော်ဥပမာအတင်းဖက်တစ်ခုနဲ့နောက်တင်းဖက်တစ်ခုဆိုပဋိပက္ခဖြစ်ပြီးကြောင်းကြောင်းမဆက်ဆံတော့ဘူးနော် unless conflicts are dealt with effectively the positive development of personal and social life is severely hampered အဲ့လိုပြဿနာဖြစ်တဲ့ခါမှာဒီပြဿနာကိုထိထိရောက်သဘောထားမှန်မှန်နဲ့ပြောပုံစုပုံလုပ်ပုံပြန်ပုံနီးလမ်းမှန်မှန်နဲ့သူ့ကိုမဖြေရှင်းလို့ရှိရင်ပြည်လည်းမကြိုးစားလို့ရှိရင်ပုဂ္ဂိုလ်တဦးချင်းရဲ့တိုးတက်မှုကြီးပွားမှုပိတ်သွားတယ်အတားအဆီးဖြစ်သွားတယ်နော် positive development အကောင်းဘက်ကတိုးတက်မှုကြီးပွားမှုဟာ hampered ဆိုတာဟန်တာဖြစ်သွားတယ်နော် and social life also no လူမှုဆက်ဆံရေးမှာလည်းပဲဆက်ဆံရေးမပြေလည်လို့ဖြစ်ဖြစ်ကြောင်းသူ့သူအကူအညီပါလို့မပြေတော့ဘူးမပြေတဲ့ကြောင်းဒီလူသားဝိုင်းတစ်ခုလုံးရဲ့တိုးတက်မှုကြီးပွားမှုလည်းထိခိုက်တယ်နော်အဲ့တော့လူနှစ်ယောက်ပြဿနာဖြစ်လာရင်သူ့သားဝိုင်းတစ်ခုလုံးထိခိုက်သွားပြီအိမ်မှာအမေနဲ့ဖေရံဖြစ်နေမှာဖြစ်မှာမိသားစုကလေးတွေအကုန်လုံးထိခိုက်သွားပြီ The truth is however that conflict is neither positive nor negative in and of itself ဒီချက်ကပို့ပြီးတော့အလေးထားလို့ဆင်းရပါမယ်နော်အမှန်ကိုပြောရမယ်ဆိုရင်ကြောက်ကြောက်သဘောထားအမစမတူလို့အကျင့်ငယ်ပြောရဆိုရဲဆိုတာသူကြီးတက်ကြည့်မယ်ဆိုရင်ကောင်းတယ်လို့လည်းမပြောနိုင်ဘူးဆိုးတယ်လို့လည်းမပြောနိုင်ဘူးအဲ့ဒါကိုဆင်းရတယ်ကြည့်တာအဲ့ဒါအရေးကြီးတဲ့ချက်ပဲညာသောအဖြစ်ယူဆနေကြတာဘယ်လိုဖြစ်လဲဆိုတော့ပြဿနာဖြစ်လာရင်ယူဆမတူရင်တွေးဖို့မတူရင်ဒါမကောင်းဘူးလို့ယူဆတယ်နော်အဲ့လိုယူဆတယ်နော် conflict is an outgrowth of the diversity that characterizes our thoughts our attitudes our beliefs our perceptionsand our social systems and structures အဲ့တော့ဒီလိုသဘောထားမတိုက်ဆိုင်လို့အငင်းခုန်ဖြစ်ရတယ်ဆိုတာဟာမတူလို့ဘာလို့မတူရလဲဆိုတော့အတွေ့အကြုံမတူဘူးသဘောထားမတူဘူးယုံကြည်ချက်မတူဘူးအမြင်မတူဘူးပြီးတော့လူအတိုင်းမှာဖွဲ့စည်းပုံတွေမတူဘူးအဲ့လိုမတူရတဲ့ကြောင်It is a part of our existence. Each of us has influence and power over whether or not conflict becomes negative, and that influence and power is found in the way we handle it. So, the bottom of the loop, a chain of your own survival, so you can see that.ဘယ်လို handle လုပ်လဲဘယ်လို kind way တလဲဆိုတော့မမတည်တော့အကောင်းဘက်ကလည်းတွားနိုင်တယ်အဆိုးဘက်ကလည်းတွားနိုင်တယ်အဲ့တော့ပြဿနာဖြစ်ပြီဆိုတော့သူကလမ်းစုံလမ်းကောင်းနဲ့ပြီးတယ်နော်သဘောထားမှန်မှန်နဲ့ဆွေးနွေးမယ်ဆိုရင်ကောင်းတဲ့ဘက်ကိုတွားနိုင်တယ်သဘောထားမှားလို့ပြီးဆိုရင်ဆိုးတဲ့ဘက်ကိုတွားနိုင်တယ်အဲ့တော့သဘောထားမှားရင်ဆိုးတဲ့ဘက်ကိုတွားမယ်ဆိုတော့ဒါနားလည်လို့မဖြစ်ပါဘူးတယောက်တယောက်အထောက်အပံ့ပေးမယ်ဒုက္ခပေးမယ်မိမှန်တော့ဒီသူမကောင်းကြောင်းကိုပြောမယ်။သူရဲ့ကြီးပွားမှုတိုးတက်မှုကိုပျက်စီးအောင်တော့ဖျက်ဆီးမယ်။သူရဲ့လုံလောက်နေကြည့်ခဲ့အောင်တော့လုပ်မယ်။ဒါတွေကတော့ထုံးစံပဲသိတယ်နော်။ဒါမှမဟုတ်နားလည်ဖို့မဖြစ်ဘူး။အကောင်းဘက်ကိုသွားမယ်ဆိုတော့လည်းနားလည်ကိုချူစားရတယ်။နော်။ဒါတော့သဘောထားမတူယူဆမတူလို့ရှိရင်စလုံးလုံးကပြောဆိုတယ်။ကိုယ်သဘောထားမှုကိုယ်တေချာနားလည်ကိုချူစားရတယ်။ကိုယ်အတွေ့အကြုံကိုယ်နားလည်ကိုချူစားရတယ်။ကိုယ့်ရဲ့ယုံကြည်ချက်ကိုလည်းကိုယ့်ကိုယ်နားလည်ကိုချူစားရတယ်နော်။ကိုယ်ရင်ကြီးကကိုယ်သဘောထားကိုယ်အေးပေါ့တကယ်သဘောကျတယ်လားမှန်တယ်လားဒါကိုတေချာဆောင်ဆရာလို့ယူသားဆောင်ဆရာနော်ကိုကမှားနေလားကြီးကိုမှားမှမသိဘဲနဲ့ဖက်တော့တော့တော့ကိုနဲ့မတူလို့သူမှားပါတယ်လို့ပြောမှဆိုရင်ဉာဏ်ပညာအန္တနည်းရရောက်သွားပြီဟုတ်တော့အဲ့လိုကိုယ်သဘောထားကိုတေချာပြန်ဆန့်စစ်ပြီးတော့တစ်ဖက်သားရဲ့သဘောထားတွေအေးခေါ်ယူစားတွေလူကြီးချက်တွေဒီကြိုက်တာတွေမကြိုက်တာတွေကကိုကနားလည်အောင်စူးစမ်းမှဆိုရင်သူ့ဘက်ကလည်းပဲမှန်တာတွေကရှိဥမှာပါဆိုတော့မြင်လာလိမ့်မယ်နော် လူစကအကုန်လုံးမှားတဲ့လူလည်းမရှိဘူးအကုန်လုံးမှန်တဲ့လူလည်းမရှိဘူးထောင်သားလည်းဘူးလို့တယ်နော်ကိုယ့်ဘက်ကဘယ်လောက်ထိအောင်မှန်တယ်လဲဘယ်လောက်ထိအောင်သဘာဝကျရလဲကိုယ့်ရဲ့ညှို့လင့်ချက်တွေညှို့မှန်းချက်တွေတောင်းဆိုချက်တွေဟာဘယ်လောက်ထိအောင်ပြန်ကြတယ်လဲဘယ်လောက်ထိအောင်ဘယ်တိုင်းတားထိအောင်ဖြစ်နိုင်တယ်လဲဆိုတာကိုနားလည်အောင်ကြိုးစားနော်တစ်ဖက်ကလူရဲ့သဘောထားကိုယူဆညှို့လင့်ချက်တောင်းဆိုချက်တွေလည်းပဲဘယ်လောက်ထိအောင်သဘာဝကျတယ်လဲပြန်ကြတယ်လဲဒါအဆင့်ထိအောင်ဖြစ်စင်တယ်တော်လဲစဉ်းစားအဲ့လိုစဉ်းစားပြီးဆိုတဲ့ကဘာဖြစ်လာလဲဉာဏ်ပညာရှိတာနော်တော့ပြဿနာဖြစ်လာလို့ရှိရင်အချိန်ယူပြီးတော့တေချာစဉ်းစားမှဆိုရင်ဉာဏ်ပညာကြီးလာတယ်နော်ပြီးတော့ညှက်ကြတဲ့သဘောထားညှက်ကြတဲ့အမြင်ရလာတယ်သဘောထားကြီးလာတယ်နော်ဉာဏ်ပညာကြီးလာတယ်သဘောထားကြီးလာတယ်သဘောထားမှန်လာတယ်ဒါကကိုယ့်ရဲ့တူးတက်မှုနော်အင်မတန်ကြီးမားတူးတက်မှုနော်အသိဉာဏ်နဲ့စိတ်ထားတူးတက်မှုကလောကမှာအကြီးမားဆုံးတူးတက်မှုပဲသက်ဆံတူးတက်တာရာဇဝတ်တူးတက်တာတကယ်တော့အကြီးမားဆုံးလို့ပြောနေတယ်နော် We need to understand that conflict is actually an outgrowth of diversity that can be utilized to clarify your relationship. So, ဘောင်းကိစ္စဆိုင်တစ်ခုမှာသဘောထားမတူတာရှိတယ်လို့ပြဿနာဖြစ်လာပြီဆိုရင်ဒီဟာဒီပြင်ရင်နော်ဒီတုံးကိုသူပို့ပြီးတော့နားလည်မှုရလို့လားအကြောင်းအထောက်ပံ့တစ်ခုဖြစ်တယ် To provide additional ways of thinking. So, if you don't have a problem, you can't do it. And options for action that you may not have considered. So, if you don't have a problem, you can't do it. If you don't have a problem, you can't do it. So, if you don't have a problem,ဘယ်လိုလဲဥဒ္ဒကောဥဒ္ဒကောအဆင်ပြေမလဲဆိုတော့နိလာကိုရှာလို့ရတယ် And open up possibilities for improving a relationship ဒီလိုဒီလိုသဘောထားမတိုက်ဆိုင်လို့ပြဿနာဖြစ်ရတာကိုပဲအခြေခံတော့ရင်းရှိမှဆက်ဆံရေးပိုကောင်းတာနိလာကိုရှာလို့ရတယ်ဒါနေဖွင့်ဒါအခုနောက်ပိုင်းမှာတော့ဘုံဘုံရဲ့ဘဝမှာပို့ပြီးတော့ဖြစ်လာတဲ့ကိစ္စတစ်ခုပါငယ်တုန်းကဒီပုံကလောဘကတော့များပါတယ်ဒါပေမဲ့အများမရှိဘူးအဲ့ဒီကုကိုခွဲပြောတော့သဘောပေါက်ဖို့မတတ်လို့လေနော်ဘဟုကများပြီးအများမရှိတော့ကိုမှန်တဲ့ဖြင့်မရမကငင်းတတ်တယ်နော်ဒါကိုကိုလည်းမှန်နေလို့ပဲထင်တယ်အဲ့ဒါတော်တော်ခက်တာပဲနော်ဒါတော့တစ်ဖက်သားရဲ့အယူဆအတွေ့အကြုံသဘောထားကိုဖြတ်မတော်ဘူးဖြတ်မစင်ပါဘူးမှန်နေဖြင့်နိုင်ရမယ်လို့ပဲယူဆနမယင်းနိုင်ရမှာအဲ့တော့အမှန်နဲ့အနိုင်ကိုမဖို့တွဲထားလိုက်တယ်အမှန်တော့အမှန်နဲ့အနိုင်ရမယ်လို့သဘောမထားတင်ဘူးအနိုင်ရှုံးဆိုတော့လုံးဝထဲမစင်တာအကောင်းဆုံးပဲသူ့အတွက်လည်းအဆင်ပြေဖို့ကိုယ့်အတွက်လည်းအဆင်ပြေဖို့လုံးလဲစင်မှာရခင်တုံးကြည့်ပြီးလည်းမမရတာမှာရတဲ့လောက်လို့ရအောင်ယူပြီးတော့တဖြည်းဖြည်းတဖြည်းဖြည်းစင်းနေစင်းနေနဲ့ပို့ပြီးတော့အဆင်ပြေတဲ့အဆင်ကိုရောက်သွားဖို့ဒါကိုမြင်မှန်းရမှာနော်အဲ့တော့ပထမအဆင့်မှာလည်းအခုလိုကြီးတော့ရာဂန်ညုံကြီးကိုတောင်းဆိုတယ်တစ်ခါကရာဂန်ညုံကြီးကိုမလိုက်ရုံးနေဘူးမလိုက်ရုံးနဲ့လည်းဘာဖြစ်သွားလဲဆိုတော့တုံရကိုရောက်သွားတယ်ဘာမှမရဘူးသူလည်းဘာမှမရတော့ကိုယ်လည်းဘာမှမရဘူးလူတော်တော်များဟာအဲ့ဒီအနိုင်ရှုံးဆိုတဲ့သဘောထားကိုအခြေခံပြီးတော့ကြောက်ဆက်ဆံကြတယ်လူမျိုးတွေ့ရနေတယ်နဲ့ငါနိုင်သလားသူနိုင်သလားအရေးကြီးဆုံးကဘာလဲဆိုတော့ငါနိုင်ရဘူးဒီလိုသဘောထားလိုက်ကြတယ်နော်နိုင်တာလည်းမကောင်းဘူးရှုံးတာလည်းမကောင်းဘူးအဲ့ဒါဘုရားဟောတယ်မှာဒါတိတ်တဖို့ရှိရင်သိကောင်းပါနော်ဇယံဝေရံပတဝတိနိုင်တဲ့လူမှာယံများတယ်နော်ပြီးတော့ဒုက္ခပေတိပရာဇိတောရှုံးတဲ့လူမှာသိစင်းရနေရတယ်နော်ဥပတံတောဒုက္ခံပေတိဟိတ်တောဇယပရာဇယံစိတ်ထမှာငြင်းချမ်းတယ်လို့ရတော့တဲ့အနိုင်ရှုံးတစ်ခုစလုံးကိုဆုံးပြီးတော့ချမ်းချမ်းသာသာရရတယ်။အဲ့တော့ဒီတရားလေးတွေဟာဆရာဟောတယ်မှာဖတ်တာစိတ်တော်လို့ရှိရောဒီပုံကအနေရကနည်းနည်းအငင်းခုန်တယ် aggressive ဖြစ်တယ်စိတ်ကြီးတယ်ဒေါသကြီးတယ်မာနလည်းကြီးတာပဲနော်ကောင်းတာတစ်ခုမှမပါမပါတော့ကြောက်ကြောက်ဆက်ဆံနေနေမှာ ဒီအနိုင်ဆုံးဆိုတာကိုသူအသာပေးတယ်အဲ့လိုအသာပေးတဲ့အခါကျတော့နောက်ဆုံးမိဘနဲ့တော့မှအနိုင်ဆုံးဆိုတဲ့ထိတ်တဲ့ရင်ဆိုင်မှုနော် confrontation ဖြစ်တော့ဒီနိုင်ကိုနိုင်ဆိုတဲ့သဘောမျိုးဖြစ်သွားတယ်အဲ့ဒီနိုင်ကိုနိုင်ဆိုတဲ့သဘောထားထားလိုက်တယ်နဲ့တယောက်နဲ့နောက်ယောက်ကတော့ရှုံးတော့မှာလေမကောင်းတော့ဘူးနော် win lose ကနေဒီနော် win lose ကမကောင်းဘူး win win လာကောင်းတယ်သူလည်းဆင်ပြေအောင်ကိုယ်လည်းဆင်ပြေအောင်စဉ်းစားမှကောင်းပါလေအဲ့ဒီလိုဘုရားဟောတဲ့တရားလေးနာရောလေးဖျားရပြီမှာနည်းနည်းလေးသဘောထားလေးမှန်လာတယ်အမြင်လေးမှန်လာတော့ပြန်စဉ်းစားတယ်အနိုင်ရှုံးမရှိအောင်လုပ်ရင်မဖြစ်ဘူးလားဆိုတော့ဒီဘုရားဟောတရားတော်ကြီးကိုလေ့လာပြီးတော့နောက်မှာတော့ဒီဘုံဘုံရဲ့သဘောထားတွေနဲ့ပြောမှုဆိုလို့ပုံတိုင်ပုံရအများကြီးပြောင်းသွားပါတယ်။သူများကအတက်လို့တဲ့စကားမျိုးမပြောချင်တော့အနိုင်ကြီးတဲ့စကားမျိုးမပြောချင်တော့။ဒါကြောင့်ဘုရားကဘုရားကိုအံတန်ကျေးဇူးတင်တာ။ဒီဘုရားဟောဒေသနာတော်တွေဘုရားဟောတရားတော်တွေဒီဘုရားဟောတဲ့ဒေသနာတော်တွေတရားတော်တွေကိုတစ်ဆင့်တင်ကြားပေးတဲ့ဟောကြားပေးတဲ့ဆရာတော်တွေဒီဆရာတော်တွေဒီရဲ့ကျေးဇူးဒီမြတ်စွာဘုရားရဲ့ကျေးဇူးတာမရှိလို့ရှိရင်ဒီဘုံဘုံတော်တစ်သက်လုံးအဲ့ဒီအငင်းခုံနဲ့ပဲဘုရားကုံသွားလိမ့်မယ်လို့ထင်တယ်။The way a particular conflict is both perceived and resolved must take into consideration the future of the relationship. ပြဿနာတစ်ခုဖြစ်လာပြီဆိုရင်ဒီပြဿနာကိုဖြေရှင်းတဲ့နေရာမှာဖြေရှင်းပုံဖြေရှင်းနည်းရမဖြစ်ဘူး။အရင်အဖြစ်ဆုံးကဘာလို့ဆိုတော့သဘောထား။အဖြစ်ဆုံးကသဘောထားပဲနော်။အဲ့တော့သဘောထားပြီးတော့သဘောထားမှန်မှုအရေးကြီးတယ်။အဲ့ဒီဘောထားတဲ့မှာတခုထည့်စမ်းလာရတယ်ဆိုတော့ဒီလူနဲ့ကအရှိပြီးပြီးလည်းလည်းဆက်ဆံသွားနိုင်ရမယ်အခုအချိန်မှာသူနဲ့ကနေဘောထားကိုလည်းပြဿနာကြီးဖြစ်နေပြီမဲ့လည်းပဲသူနဲ့ကနေကရေရှည်ဆက်ဆံသွားမယ်တူဖြစ်တယ်ရေရှည်မှာပို့ပြီးတော့အဆင်ပြေအောင်ယောက်ကတော့ပို့ပြီးတော့နားလည်အောင်ပို့ပြီးတော့လေးစားအောင်ပို့ပြီးတော့ကိုချင်းစာနေအောင်လောလောဆယ်ဒီပြဿနာကိုအခြေခံပြီးတော့ကြိုးစားပါတော့ပြဿနာဖြစ်လာခြင်းဒီပြင်ကြောင်းကြောင့်ပူပြီးတော့နားလည်ဖို့ရတဲ့အကြောင်းနော်အထောက်ပံ့ဖြစ်သွားပြီးတော့ယေရှုမှာပူပြီးတော့အရှင်ပြေဖို့ရတဲ့အကြောင်းဖြစ်သွားမယ် The goal is not to defeat the other party and seize a temporary advantage ယေရှုကတစ်ဖက်သားကိုရှုံးနေတော့အောင်လုပ်ပြီးတော့ကိုကအသာရအောင်လုပ်ဖို့မဟုတ်ဘူးနော်But to develop a sustainable resolution of the conflict. ဒီပြဿနာကိုလောလောဆယ်ပြည်လည်းမှုတက်မဟုတ်ဘူး။ရည်ရှိပြည်လည်းမှု sustainable resolution. ရည်ရှိမှသူနဲ့ကိုယ်နဲ့အဆင်ပြေဖို့ပြဿနာကိုဖြေရှင်းတဲ့အခါမှာလည်းခဏပြည်တယ်ပြဿနာပြန်ပေါ်အောင်ဖြေရှင်းနေမျိုးမဟုတ်ပဲနဲ့အခြေတစ်ဖြင့်ပြည်လည်းတဲ့ဖြေရှင်းနေမျိုးဖြစ်ဖို့ made possible in part because an improvement in the relationship has been established. ဒါကနကနဲ့ရေရှည်မှာဆက်ဆံရေးပြည်လည်အောင်ဆိုတဲ့ဘောထားမျိုးထားလို့ရှိရင်ခုနကတည်းကအလုံးဖြစ်လာတာ။ဒါတစ်ဖက်သက်အနိုင်ရတဲ့ဖြစ်ချင်းကြီးကိုမရှာတော့ဘူးနော်။ဒါတော့တက္ကနာကိုတကယ်ပြည်လည်ခြင်းနှစ်ဖက်စလုံးပြင်းနဲ့တဲ့အဖြေကိုရှာမှာဖြစ်တယ်။တနည်းနည်းနဲ့ဥပမာမိဘဘက်ကဖြစ်ဖြစ်ပေါ့။မိဘဆိုတော့လူကြီးသူတို့ကကိုယ်ကြိုးမွေးထောက်ပံ့ထားတယ်သူတို့ကကိုယ်ပညာသင်ပေးတယ်သူတို့နဲ့ကိုယ်နဲ့အဆင်မပြေတဲ့ခါမှာမိဘအနေနဲ့ပေါ့နော်ငါတို့ကမိမှုကိုမွေးထားတာငါတို့ကမိမှုကိုချွေးထားတာငါတို့ကမိမှုကိုပညာသင်ထားတာဒါကြောင့်မလို့ငါတို့ပြန်မပြောနဲ့တခေါက်မှပြန်မပြောနဲ့အဲ့လိုသဘောထားထားလိုက်တယ်မှားမယ်နော်ဒါမိဘဘက်ကမှားနေငါတို့ကဘဝပေးချင်နေရကိုယ်ကံကြောင့်ကိုမိဘဖြစ်ရတယ်နော်သူကလည်းပဲသူ့ကံကြောင့်သူကိုယ်စမှာသာသမီလာဖြစ်ပြီသူလည်းလူလည်းကိုယ်လည်းလည်းဘဝတန်ပြာမှာဘသူအကြီးဘသူအမည်ဆိုတာတကယ်တော့မရှိဘူးမိဘတစ်လက်ဖြစ်လာတာသားသမီးတစ်လက်ဖြစ်လာတယ်တွားနေကြတာနော်အဲ့တော့သဘောထားချင်းမတည့်ဆိုင်တော့မှဒီလိုသဘောထားကြီးကြီးလေးထားပြီးတော့ရေရှည်ပြည်လည်းမဲ့အဖြစ်ကိုရှာမှာဆိုရင်သူ့အကြကြီးတက်တက်လည်းရမှာမဟုတ်ဘူးကိုယ့်အကြကြီးတက်တက်လည်းရမှာတော့မဟုတ်ဘူးနော်ဒါပေမဲ့ကြားမှာတော့ပြည်လည်းတဲ့အဖြစ်တစ်ခုတော့ရမှာပဲအဲ့ဒါကတန်ကြီးကြီးတာပဲMany conflicts can serve as opportunities for mutual growth if we develop and utilize positive, constructive conflict resolution skills. So, ကိုကအကောင်အပြုသဘောဆောင်တဲ့အကျိုးပြုနိုင်တဲ့ပ ီလေအောင်ဖြစ်ရှင်းနိုင်တဲ့သဘောထားနဲ့နည်းလမ်းကိုရှာပြီးတော့သုံးမယ်ဆိုရင်ဒီလိုပြဿနာဖြစ်ရှင်းပြီးပြင်နှုတ်နှစ်ဖက်အတွက်စိတ်တက်ပေါ်အသိဉာဏ်ကိုတိုးတက်ဖို့ရှင်းချက်ဖို့မြင့်မားဖို့မြင့်မြတ်ဖို့အကြောင်းဖြစ်လာနှုတ်စလုံးပို့ပြီးတော့အသိဉာဏ်ကြီးပြီးတော့ပို့ပြီးတော့လွတ်လပ်တဲ့လူတွေပို့ပြီးတော့အင်းချမ်းတဲ့လူတွေဖြစ်လာ Indeed, conflict can serve as one of the engines of personal development. So, Pyatana Pita, Kuya, Kuya Kudri, Kuya Abinyan, Kuya Sintat, Kuya Pyobun Sum Logan and Kambari, Pupura Tunde Puya Dwe, Emada Yi Pare, Pia de Kuya. So, Pitcha Sangaji, no? Ipomono Kanye, Kuna Pomon Pyo, and Yenzano.အငြင်းညစ်စုံနေအယူအဆတစ်ခုကိုမြင်တော့တာပဲ။တခါတည်းဘယ်လောက်ကြည့်အောင်အငြင်းတန်လဲဆိုရင်အယူအဆတစ်ခုကိုပြောလိုက်ပြီးတော့မြင်ကြတဲ့ဘက်ကရှိတယ်။မင်းကမနက်ဘက်ကရက်ဒီကျင်းရက်တယ်။ငါမှားတဲ့ဘက်ကလည်းရင်လဲ။မြင်ရတဲ့ကိစ္စ။တို့မဟုတ်လည်းပဲတဲ့တယ်လို့ပေါ့။ဟိုဘက်ကလည်းတဲ့တယ်လို့ပြောမြတ်တာ။အငြင်းညံ့ခြင်းနဲ့ဒီဘိတ်လောက်ရတော့တိတ်ပေါ်လာတာပါ။အဲ့တော့အခုပြန်စမ်းကြည့်တော့ငငယ်တုန်းကတော်တော်လေးငငယ်ငယ်တွေကငငယ်ချင်းနေတဲ့အဲ့ဒါလိုငင်းခဲ့တဲ့အတွေ့အကြုံကြောင့်တခုခုစမ်းတဲ့ခါမှာကြောင်းစီအောင်စမ်းတော့တယ်နော်ကိုယ့်ဘက်ကတစ်ဖက်တည်းစမ်းတော့ဘယ်လိုဆိုတော့တခါလေဒီနေရာဒီ point တစ်ခုပဲဒီအကြောင်းအရာတစ်ခုပဲကိုကမှန်တယ်ဆိုတဲ့ဘက်ကနေနေတော့နိုင်အောင်ငင်းတယ်ပြီးသွားပြီဆိုရင်ကဲငါမှားတဲ့ဘက်ကနေမင်းမှန်တဲ့ဘက်ကနေပြန်ငင်းရအောင်ဆိုဆိုတော့ပြန်ငင်းတာပဲအဲ့လိုမြင်တဲ့ခံပါလည်းသူပြဆန်းဆန်းတွေ့ရတယ်ရတခါလေနှစ်ဖက်စလုံးကနေကြည့်နှစ်ဖက်စလုံးမှန်တယ်လို့ထင်နေတယ်အဲ့ဒီလိုတွေကိုမိတ်ဆွေတကယ်ချင်းအများကြီးနဲ့အကြည့်ပေါင်းများစွာနှစ်ပေါင်းများစွာအငင်းခုံတွေ့လာတဲ့အတွက်ကြောင့်အခုအခါမှာတခုခုကိုကြားလဲရလို့ရှိရင်ဘယ်လိုကမင်းကမှားတယ်မှန်တယ်လို့မဆုံးဖြတ်ဘူးခေါင်းအေးအေးနဲ့တောင်းစီရောက်ပြီးချာကြည့်နောက်တစ်ခုကတော့အခုဗမာပြည်မှာတရားဟောလို့ရှိရင်ဒါကမှမဟုတ်ရမိမိတည်းတည်းကလေးဘုလိုငါကြရတယ်နော်ဘာမှပြန်ပြတော့စောတခါမကြက်ဘူးအင်မတန်ယူတည်ကြတယ်အင်မတန်လေးစားကြတာနော်အနောက်နိုင်ငံမှာကြရတဲ့ခါကျတော့တပီးခဲ့တဲ့ဆန်းငါးနှစ်လောက်ကဘုံအမေရိကန်ကျွတ်ဘူးနေတာနော်ဒီနှစ်နဲ့နှစ်ဦးပိုင်းမှာအော်စတြေးလျကျွတ်ဘူးနေတယ်ဟိုမှာကျတော့တရားဟောပြီးတဲ့နေ့တည်းနဲ့သူတို့ကနိုင်သုံးပေါင်လိုက်ရေးတယ်ကျွတ်တယ်ရေးပြီးတော့မှတ်ထားတယ်ဘာမေးရချင်လဲဆိုတော့လက်ထောင်ပြတော့အရှင်ပြအခုငါပြောလို့ချက်တာဟုတ်ရတာဘာအထောက်ထားရှိတယ်လဲတခုံးပြီးတခုံးဆောရတာကျတယ်တယောက်နှောက်တော့တခါလေးတကယ်နဲ့လင်းအောင်ရောလက်ထောင်ခဏနေပထမလက်ထောင်လည်းလိုအရင်ပြောနောက်တစ်ခါဒုတိယလက်ထောင်လည်းလိုအရင်ပြောဒုတိယပြောအဲ့လိုနဲ့သူတို့နဲ့အကျိနေဒီဘိတ်သဘောမျိုးလိုရတယ်ဟုတ်တယ်လားမဟုတ်ဘူးလားဘာအထောက်ထားရှိတယ်အဲ့တော့အဲ့လိုသူတို့ကအကျင်များစွာလူပေါင်းများစွာသောတကတက်နေကြတော့ဒီပေါင်းကတခုခုမပြောခင်တည်းကခေါင်းပုံနေအောင်ချောင်းစင်းနေအောင်စလာတာနောက်စကားကလည်းလည်းနဲ့ပြောလို့မဖြစ်ဘူးတကယ်သဘောကကြားရလားဘာအထောက်ထားရှိလဲဆိုတာစဉ်းစားရပါတယ်နော်အဲ့တော့အမှတ်တမဲ့ဆိုရင်တော့ဗမာပြည်မှာပဲဒီလိုပဲတခါတည်းကလည်းရေရေလေးလေးစဉ်းစားတရားနာတာပေါ့အကျင်များတယ်တော့ရောက်ခါစားဆိုတော့ကြီးလူတွေတင်ရိုင်းပါလားလို့ထင်တယ်နော်နောက်မယုံမသိမလို့မစားပြောတော့ဒီလိုရှင်တော့စိတ်ခုတယ်နော်နောက်ပိုင်းကျတော့သဘောပေါက်လာတဲ့အခါကျတော့ဒါကိုစိတ်မခုတော့ဘူးပြီးတော့သူ့သဘောထားကိုလည်းသိသွားတာသူကမယုံသေးလို့မလေးစားလို့ဆောရကတက်တာမဟုတ်ဘူးသူတို့တကယ်သိခြင်းလို့ဆောရကတက်နေတာအဲ့တော့သူတို့ကတကယ်သိအောင်နားလည်အောင်သိသိချင်ချင်အကြောင်းနဲ့အကျိုးနဲ့စာပေအထောက်အထားသဘောအထောက်အထားတွေနဲ့ပြောတဲ့အခါကျတော့သိချနာပြီးတော့သူမှတ်ပါတယ်တကယ်လည်းလုပ်တယ်ပြီးတော့လည်းပဲရိုးရိုးသားသားအဲ့လေလေကျေစုတင် Thank you very much ဆိုတော့တကယ်ရင်းနှီးနှလုံးလေးကနေပြောလာပြောလာတော့ကိုယ့်ကိုအဲ့လို concern လုပ်တယ်ဗျာအမှန်တော့ကိုယ့်ကိုအကျိုးပြုနေတယ်နော်ပို့ပြီးတော့စဉ်းစားအောင်သူကလုပ်ပေးနေတာအကြိမ်ကတော့ဘုံဘုံနောက်နိုင်ငံလိုနိုင်ငံမျိုးကိုမရောက်ခဲ့ဘူးလို့ရှိရင်ကိုယ့်ကိုတောင်းစီအောင်မိကုန်းနေအမျိုးမျိုးမေးတဲ့လူတွေနဲ့မတွေ့ခဲ့ရလို့ရှိရင်အခုလောက်စဉ်းစားတတ်မှာမဟုတ်ဘူးအဲ့ဒါတို့ကသူတို့ရဲ့ကျေးဇူးပဲနော်အဲ့တော့ကိုယ်ကွန်ဆန့်လုပ်တဲ့လူလောကမှာရှိမှဖြစ်တယ်မရှိရင်မတို့တက်ဘူးကိုပြောတော့မရဘူးခေါင်းကြီးပြောနားထောင်နေတယ်ကိုပြောလို့မရဘူးမမဖျားလို့ပြောတဲ့လူတွေကြားထဲမှာနေရတာလွယ်လုံးဝရှိလို့အရင်ချင်းမထွက်တော့ဘူးအဲ့တော့ဒီကတည်းကဒီမှန်ကြီးတွေကတော့ ဘုံဘုံရဲ့ချင်းကိုထွက်လာအောင်မလုပ်နိုင်ကြဘူးမမေ့ကြဘူးနော်ဟိုအနောက်နိုင်ငံကကြတော့တော်တော်ပင်ပန်းပါတယ်သူတို့ပြောရတာနော်ဒါကြောင့်ဒါ personal development တွေအင်မတန်ကြီးပါပါတယ်ကြောင့်သာသမီးရဖြစ်ဖြစ်ဟိုတပည့်ကဖြစ်ဖြစ်ကိုယ်ပြန်ပြီးမိကုန်းထုတ်လိုက်သူတို့စိတ်မဆိုးပါနဲ့သူတို့သိချင်လို့နေတာဖြစ်တယ်ပြီးတော့သူတို့နေတာကိုကတေချာဆန်းကားတော့တော်တာကြည့်နေမြန်မြန်ကြက်တာနဲ့တဘာဝကြောက်အောင်ပြန်ပြီးအဖြေရှာပေးရတာကကိုယ့်ရဲ့တိုးတက်မှုလည်းဖြစ်တယ်လို့သူတို့တို့လည်းတိုးတက်မှုဖြစ်သွားပြီ။အဲတော့မိတ္တမှဖြေတ္တမှလောကကြီးကတိုးတက်တယ်။အမှန်ဒီမှာကြောက်တော့ကြောင်းကြောင်းသားတွေလည်းလိုပဲသိမမေးကြဘူး။မဆူးမေးကြဘူး။ debate မလုပ်ဘူး။ debate လုပ်ရင်ရိုင်းနေလို့ယူစားတယ်။မလုပ်ကြတဲ့အတွက်ကြောင့်အတွေးခေါ်ဘက်ကတောင်းမစီဘူးလို့ဆိုပါမယ်။တမယိုးကြမှန်တယ်လို့မှတ်ထားပြီးသားအတိုင်းနဲ့သွားတော့အဲ့တော့ personal development and social evolution လူများစုအမှုတုံးတဲ့သူအကျင့်နဲ့သဘောထားတကြီးနဲ့ဆွေးနွေးရမယ်ဆိုရင်လူအတန်ဝိုင်းတစ်ခုလုံးတိုးတက်လာ generating opportunities to learn from တော့သူတို့ကပညာရရနေတာနော်သူတို့မေးလို့မေးခွန်းတွေရတယ်ပညာရတာဘုံဘုံကမေးခွန်းကောင်းကောင်းတစ်ခုမေးလိုက်လို့ရှိရင်သိတဲ့သဘောကျတယ်တိကျစုတင်တယ်ဒီခါလေးသူတို့ကိုပြောရတာအဲ့ဒီမိကုန်းကိုဆရာခင်းနဲ့ရေးပြီးတော့မေးပါပြတ်သွားမှဆိုလို့တချို့ဆိုတော့ recording လုပ်ထားလို့မှတ်မိပါတယ်နော်သူတို့ကပညာရတယ်နော်အဲ့တော့ opportunities to learn from and adapt to the diversities and differences that are natural and healthy characteristics of our society အဲ့တော့သူကပညာရတယ်ကိုယ်နဲ့ငါအိမ်စားမတူတဲ့ခါမှာသူ့ဘက်ကိုပဲညပြီးတော့တွေ့တဲ့ခါကျတော့ပို့ပြီးတော့သဘာဝကျတယ်အမြင်ဝင်ရတာဒါအကြက်လုပ်သွားတာနော်ကိုလို့ပုံကံပုံပြောပုံစံပုံမှားနေနေပဲနည်းနည်းလေးပြင်လိုက်ရတယ်ကိုယ့်ဘက်အများကြီးများသွားလို့နော်အဲ့တော့အဲ့လိုမတူညီမှုတွေကလည်းပညာရတယ်ပြီးတော့အဲ့လိုမတူညီမှုကသဘာဝလည်းကျတယ် natural ဖြစ်တယ်နော် and healthy characteristics ပို့ပြီးတော့ကျမ်းမာတဲ့သဘောရှိတယ်အကျိုးပြုတယ် healthy ဆိုရင်တနည်းအားဖြင့်ဒီလိုပြောမယ်ဆိုတော့နော်အမှန်တန်အကျိုးရှိပါတယ်ဒါကြောင့်အယူဆမတူတာသဘောထားမတူတာအမြင်မတူတာအကျင့်မတူတာဟာကောင်းတယ်မတူတိုင်းတယောက်မှားပြီးတယောက်မှန်တယ်လို့ပြောလို့မရဘူးနော်မတူတိုင်းအမှားမှန်လို့ဆုံးဖြတ်လို့မရဘူးမတူပေမဲ့နှစ်ဖက်စလုံးကမှန်ရင်လည်းမှန်နေမှာပဲ conflict can bring out into the open alternative ways of thinking and behaving ပြဿနာဖြစ်လာလို့ပြိပခါဖြစ်လာလို့ရှိရင်နောက်တစ်မျိုးဘယ်လိုစဉ်းစားရင်ရတယ်နောက်တစ်နည်းဘယ်လိုလုပ်ရင်ရတယ်ဆိုရင်နည်းလမ်းတွေရတယ်သိကောင်းတာပဲ it can challenge us to manage our lives in ways that utilize our differences for mutual growth and benefit နောက်နှစ်ဖက်စလုံးတိုးတက်မှုကြီးပွားမှုရှိအောင်နောက်နှစ်ဖက်စလုံးအကျိုးများအောင်ဒီမတူညီမှုကလည်းသူ့အတုံးချခြင်းအဖြစ်အကျိုးပြုလိုက်တယ်နော်အဲ့တော့အဲ့လိုရှိတော့ကနေကြည့်လိုက်ရနော်သဘောထားတစ်မျိုးပြောင်းသွားတော့အမြင်မျိုးပြောင်းသွားတော့ပြဿနာဖြစ်ရင်စိတ်ညစ်စရာကြီးပါလို့မတွေးတော့ဘူးနော်ပြဿနာဖြစ်ပြီဆိုရင်ညာအများကြီးထွက်တော့တယ်ပို့ပြီးတော့နားလည်သွားတော့မယ်ကိုယ်ပြတော့ကောင်းတဲ့လုံလေးခိုင်လေးတွေကိုရအောင်ရှာတော့မယ်စမ်းကြည့်ရတော့မယ်ဒါကြောင့် we are working together to improve our relationship and to deal with our differences ဟုတ်ပြဿနာဖြစ်လာလို့သဘောထားမတိုက်ဆိုင်လို့အငြင်းခုန်ဖြစ်ရပြီဆိုရင်ဒါကိုယ့်ရဲ့မတူညီမှုကိုအခြေခံပြီးတော့ဆက်ဆံရေးကိုပိုကောင်းအောင်လုပ်ဖို့ပဲတော်များသောအားဖြင့်ပြဿနာဖြစ်လာရင်ဥပမာအထူးသဖြင့်လူကြီးနဲ့လူငယ်ဆိုတော့မိဘနဲ့သားသမီးဆရာနဲ့တပည့်အထက်လူကြီးနဲ့အောက်လူကြီးနဲ့ပြဿနာဖြစ်ပြီးဆိုရင်ဘာဖြစ်တတ်လဲဆိုတော့အဖြေဘယ်လိုပေးမလဲလူကြီးကလူအနိုင်ရမှကြိုက်တယ်နော်ဒါလူကြီးရောပြည်တင်လို့လည်းမထင်ပါနဲ့ဘုံဘုံနဲ့လူကြီးတွေမှပါနေပါဘူးနော်အဲ့ဒီသဘောထားကိုဒီချက်ပြန်ဆန်းဖြစ်ဖို့လိုတယ်လူငယ်ကိုလေးလေးစားစားဆက်ဆံမှု ဆွေးနွေးပြီးဘူးသူတို့မှာအတက်နေသေးတယ်အတွေ့အကြုံနေသေးတယ်ပညာဘဟုကနေသေးတယ်တကယ့်ဒီနေ့လူကြီးဖြစ်လာရမှာနော်ဒါကြောင့်ငယ်တဲ့လူတစ်ခါတည်းအနိုင်ယူပါမယ်ညံ့ညံ့တာတာလေးနဲ့ဆွေးနွေးပြပါနော်အဲ့တော့အနိုင်ယူရင်ဘာဖြစ်လဲဆိုတော့နော် Scoring a victory, defeating the opponent, proving how right you are and how wrong the other party is. So, ကျက်နာဖြစ်လာရင်ဘာလို့ဖြစ်လဲဆိုတော့ကိုကအနိုင်ရခြင်းနဲ့တစ်ဖက်သားကိုရှုံးနေသွားခြင်းနဲ့မမှန်တယ်၊ငင်မှားတယ်ဆိုတာကိုအထောက်အထားပြလိုက်ခြင်းအဲ့ဒါအများဆုံးကြိုးစားကြရအောင်နော်အဲ့ဒီဘောထားမှားနေတယ် A conflict becomes a battle to win. But if you talk here, you get my feeling that two nine nine nine, a chain and that way you feel like. That I'm going to struggle to gain advantage in the relationship. Or to attain dominance in the relationship. The person using the conquest approach tries to weaken the other party. So, I'm not going to be able to do it. Assuming that the other party's weakness will somehow make his or her own strength greater. So, the fact that she only knew that she was a good person, she was a good person, she was a good person. That's what I'm saying. The fact that she was a good person. If the conflict is within a family, the family unit suffers a blow to its cohesiveness. And to the full participation of its members. ဒါကဘာလုံးကိုမြင်လာသလိုစဉ်းစားသင့်တယ်။အဲ့လောက်ကျတော့အငြင်းကြီးမှသဘောထားကြီးမှကောင်းတော့မှာပါ။ဟုတ်။ဘာလို့လဲဆိုတော့တနည်းအားမှတစ်ခုခုဖြစ်လာရင်ကျန်တဲ့နေရာတွေကိုလုံးကြီးရိုက်ရိုက်ကုန်လား။ဟုတ်။ကိုယ်ကဘာမှမဆိုင်တော့ဟိုးအနောက်နိုင်ငံမှာတစ်ခုခုဖြစ်ကြည့်။အကုန်လုံးဒီမှာနေရလူတွေရဲ့စာဝတ်နေရဒုက္ခရောက်ပေါ့။ဟုတ်။အဲ့တော့သူတို့မှပြဿနာဖြစ်ရင်ကိုယ်စီလာတော့မှာနော်။ဒါကြောင့်မှတ်သားရကောင်းတဲ့အင်္ဂလိပ်စကားတွေတစ်ခုရှိတယ်။ What goes around comes around. ဒါကလည်းအတန်ကျင်းတယ်။အမှန်တန်အဖြစ်ပင်နေတယ်။ဟိုသူများမှာဖြစ်နေတဲ့ပြဿနာတွေကတနည်းကိုပြန်ပြန်လဲလာမှာ။ What goes around comes around. မနမဆိုင်မှုစုကနေလို့မရဘူး။လောကကြီးကဆက်ဆက်နေတယ်။မိသားစုတစ်ခုလိုဖြစ်တယ်။ If the conflict is within the workplace,နော်အလုတ်ခင်မှာယုံမှာစိတ်ယုံမှာဒီလိုပြဿနာဖြစ်လာပြီဆိုရင် the conquest approach creates needless and damaging power struggles and overall inefficiency သူလည်းငါနိုင်အကြည့်နဲ့လုံးနိုင်ပဲအလုတ်တရားမပြီးတော့ဘူးတမင်ကအယူအဆကမလုတ်ကနေထားကြနေတာတမင်ကပြက်ပေါ်အောင်လုပ်ချင်တယ်လို့အဲ့တော့တစ်ဖက်ကအနိုင်ကျင်နေတဲ့သူကတော့တရားပြန်စဉ်းစားကြည့်နော်အဲ့လိုဖြစ်တယ်အတပတ်အနိုင်ကြံလဲဆိုတော့သူ့မှာအားငယ်သေးရှိလို့ပဲအားကြီးတဲ့လူကသူများကိုအနိုင်ယူခြင်းအားငယ်တဲ့လူကသူများကိုနိုင်ခြင်းတယ်တနည်းရင်တော့အားငယ်ဆိုတာခန္ဓာကိုယ်ရင်ပြောတာတော့နော်စိတ်ဓာတ်ကအသိဉာဏ်လို့ရေကန်ရောအကုန်လုံးကိုပြောတာနော် ကိုမှအားနေချက်ရှိနေဒီအားနေချက်ကိုထုံးတော့တရားဝအနိုင်ယူခြင်းနဲ့နော် The one is insecure in his or her beliefs and cannot allow the test of differing beliefs ကိုအယူဆကိုခံယူချက်ကိုလုံးပုံကံပေါ်တာတကယ်မမှန်မှုဆိုရင်အဲ့ဒီမမှန်တာကြီးပေါ်သွားမှာကြောက်လို့အမေးမခံဘူးနော်မမင်းနဲ့ဆိုတာမျိုးပိတ်ထားတယ်နော်အဲ့တော့ဥပမာဒီပုံပုံနဲ့ပတ်သက်တဲ့ပတ်သက်တဲ့ကိစ္စပဲဆိုပါဆိုပုံမကမျက်စောတရားဟောတယ်တရားလုံးကိုဒီချာလိတ်လာတယ်စိတ်ဝင်စားတယ်အားထုတ်ကြည့်တယ်အားထုတ်ကြည့်ပြီးတော့အခုအနောက်နိုင်ငံဝင်သွားတယ်ဟိုကြတဲ့ကသူတို့မင်းရင်မင်းရင်ကြိုက်တယ်မင်းပါဘာလို့လဲဆိုတော့လက်တွေ့လို့ရင်တကယ်လက်တွေ့အထောက်အထားပြနိုင်တဲ့တရားဖြစ်တယ်နော်အဲ့တော့တရားကုံတော်မှာပါတယ်နော်အာကာလိကောအဟိပတိကောနော်ဩပနိယိကောနော်တန်တိတိကောအတ္တလိကောအဟိပတိကောလာပါအစမ်းကြည့်ပါနော်အမေစမ်းခံရတယ်နော
်တခါကြီးတို့ပြောတာလေးကိုသူစင်ပြင်ကြရတာတမျိုးတော်တာစီကောင်းပါလေတရားတိခရင်နဲ့ထောင်ပြီးတော့လေကျူသာပြီးတရားထုတ်နေကြတယ်လို့သိရတာပြင်မတော်ဝန်တာမကောင်းပါလေတချို့လူတွေကတရားထုတ်တာနဲ့ပတ်သက်ပြီးတော့ဘယ်လိုမှမကိုမသိလို့အမှန်ထုတ်ဖြစ်ကြဘူးဒီလိုကကြားလို့အားထုတ်ဖြစ်သွားတယ်ဆိုရင်လည်းအင်တန်ဝန်တာစီအောင်ပါလေအားထုတ်ခုတဲ့လူတွေကအမှန်ထုတ်ခုတဲ့လူတွေကိုတန်နေနေနည်းအကူအညီထပ်ပံပေးတာလေအင်တန်ဝန်တာစီအောင်ပါလေတချို့လူတွေကအချိန်မရှိလို့တရားကိုအမှန်ထုတ်နိုင်ဘူးလို့ပြောကြတယ်ဟုတ်တော့လေတနည်းအားဖြင့်တော့ဟုတ်ပါတယ်ဒီကေကအလုံးလုံးများရတဲ့ခေကူလူရံမင်းကလည်းမိုးချိုးကြည့်အပြေးလွှားသွားနေကြတာကိုမျက်မြင်ဖြစ်နေတော့တခါတလေကြည့်ပြီးတော့တော်တော်ဝေဒနာပါတယ်ရှိခေကလည်းမကြည့်တော့ဘူးရှိခေကအေးချမ်းချမ်းနေနေကြတယ်ခုခေကဘလို့မအေးချမ်းချမ်းနေနေကြအောင်ဒါကြောင့်အလုပ်တွေများလို့ရတယ်လို့ဘုန်းကြီးကမိုးချိုးအပြေးလွှားသွားနေကြတာကိုမြင်ရတာကပဲဒီလူတွေဟာကြားလေးလေးစိတ်ပင်ပန်းလေးလေးကိုယ်ပင်ပန်းလေးလေးဖြစ်တော့မှာပဲလို့မှားလို့ရပါတယ်အဲ့ဒီလိုစိတ်ပင်ပန်းစရာကိုယ်ပင်ပန်းစရာရှင်းနေခြင်းကြောင့်ကိုပဲတရားထုတ်မှာဖြစ်တော့မှာတရားကိုဒီနည်းနည်းနဲ့အားထုတ်တယ်ဆိုရင်လည်းနည်းနည်းတော့စိတ်ပင်ပန်းမှုကိုယ်ပင်ပန်းမှုတက်တာသွားမှာပါဒါပေမဲ့တချို့တရားဓမ္မတွေကိုမေးကြည့်တော့ဒါကြီးတို့ဒီမကြီးတို့တရားထုတ်ဖြစ်သလားမေးကြည့်တော့အလုံးများလုံးလို့ဗျာတပည့်တော်တို့တရားထုတ်ဖို့အချိန်မရဘူးအဲ့ဒါလိုအချိန်မရဘူးဆိုတဲ့လူတွေကိုမှတ်သားစရာလေးညှိနှိုင်းစရာလေးတစ်ခုပြောပြခြင်းပဲပြီးခဲ့တဲ့ဒီပတ်လောက်တုန်းကဒီဟာကြီးတယောက်အိမ်ကိုကြွတော့အဲ့ဒီဒကာကြီးကစာအုပ်လေးတုပ်ပြတယ်အဲ့ဒီစာအုပ်ကိုတီးပြတာကတိပိတကဒရမင်းကုန်းစီရတော့ဘုရားကြီးဒီကိုယ်တိုင်ရေးတာတော့မဟုတ်ပါဘူးဒကာတယောက်ကရေးတဲ့စာအုပ်ကိုဆရာတော်ကြီးကိုတီးပြတ်ပေးဖို့လျှောက်ထားတာအဲဒီတော့အများသိကြတဲ့အတိုင်းပဲဆရာကြီးမှသာသနာတော်ဝင်ပြီးအလုံးများတယ်ပါလာတဲ့အချင်းဆိုတာမရှိပါဘူးဆရာတော်ကြီးကိုယ်တိုင်ဒီတန်းထက်မှဘယ်လိုရေးထားလဲဆိုရင်တချို့စေလိတ်တော့ကုန်းဝါကြတဲ့ဒကာတော်မတွေဟာအလုပ်လုံများတဲ့ကြာကမရမကအချိန်လူပြီးတော့စိတ်လိုက်တော့ကုန်းဝါကြတာကိုအတူယူအားကြပြီးတော့တဲ့သင်ချာစဉ်းစားကြနော်ဆရာတော်ကြီးကစိတ်လိုက်တော့ကုန်းဝါကြတဲ့လူတွေကိုအပြစ်တင်တာမဟုတ်ဘူးနော်အပြစ်တင်တာပြောတာမဟုတ်ဘူးသူတို့အဲ့ဒီလိုစိတ်လိုက်တော့ကုန်းဝါကြတာကိုအတူယူအားကြပြီးတော့သာသနာတော်ဝင်ကြီးအများကြီးထမ်းဆောင်နေကြတဲ့ကြာကမလုံဆန်းလို့အဲ့တဲ့အတွက်ရရအနေတွေကိုကြွပြီးတော့တရားဟောမြေစက်ချတဲ့တာဝန်တွေကိုထမ်းဆောင်နေတဲ့ကြားကခီးသွားရင်ရသမျှအချိန်လေးကိုလုပြီးတော့ဒီစာအုပ်ကိုတီးပြတ်ပေးလိုက်ပါတယ်တဲ့ဒီတန်းကတော့အရှည်ကြီးပါပဲဒါပေမဲ့ဒီပိုက်ကလေးကိုဒကာကြီးတောက်ကဖတ်ပြတာကိုကြားတော့ဆရာတော်ကြီးကိုပိုးပြီးကြည်ညိုသွားတယ်ဒီလောက်တာဝန်တွေများတဲ့ကြားလေးကဒကာတယောက်ကဒီရဲ့စာကူတိပြပေးပါဆိုတာကိုအလုံးများလို့မတက်နိုင်တော့ဘူးဆိုပြီးမငင်းလိုက်ဘူးဒ အမတအလုံးများတဲ့ကြာကခီးသွားနေရသမျှ10မိနစ်15မိနစ်အချိန်လေးတွေကိုအသုံးချပြီးတော့ဒီလောက်ထူတဲ့စာအုပ်ကြီးကိုတီးဖြတ်ပေးလိုက်တယ်ဆေးလိုက်တစ်ခါတော့ရင်ထားပါတော့5မိနစ်10မိနစ်15မိနစ်အဲ့ဒီ5မိနစ်10မိနစ်အချိန်ဟာတကယ်တန်ဖိုးရှိရှိအကျုံးအသုံးချတတ်မှဆိုရင်အများကြီးကျများတယ်ခီးရောက်တယ်တမုရှိရှိအတော့မချတန်ရင်ဒီ5မိနစ်10မိနစ်ဟာဒီလိုပဲကုန်သွားမှာပဲအချိန်မရှိဘူးဆိုပြီးတော့တရားမထုတ်ဖြစ်ကြတဲ့လူတွေကိုဖြစ်တဲ့နည်းနဲ့တရားထုတ်ပြအောင်ကြုံတိုင်းကြုံတိုင်းတိုက်တွန်းရပါတယ်နည်းနည်းလို့ရင်နည်းနည်းအကျိုးရှိတာတော့အမှန်ပဲတချို့ကတော့စိတ်ကူးထဲမှာရင်မှန်းချက်အင်တန်ကြီးတယ်ဒဲချင်းဒဲခါကြရင်ငါတို့အားလုံးကိုထားခဲ့ပြီးတော့လွတ်လွတ်ကျွတ်ကျွတ်ဒီနေရာကိုသွားပြီးတရားထုတ်မယ်လို့မှန်းကြတယ်။အဲဒါလို့လွတ်လွတ်ကျွတ်ကျွတ်ဒီနေရာမှာသွားပြီးတော့လနဲ့ချီပြီးနှစ်နဲ့ချီပြီးတရားထုတ်နိုင်မယ်ဆိုရင်အင်မတန်ကောင်းပါလေ။သို့တော့အနာဂတ်အတွက်အဲဒါလို့ညွန်မှန်းချက်ကြီးကြီးထားတာဟာတကယ်ဖြစ်မယ်လို့ကြေညာတော့ပြောနိုင်သလား။မပြောနိုင်ဘူးနော်။ဒီနေ့ဒီနေရာမှာဘာကြောင့်ဒီမယ်ဆိုတာတော့မသိနိုင်ဘူး။ကျမ်းမာရေးအချိန်တွေကလည်းဘယ်လိုဖြစ်လာမလဲမပြောနိုင်ဘူး။နောက်9နှစ်ကြာမှ10နှစ်ကြာမှပြင်ဆင်ယူပြီးမှအဲ့ဒီလိုတချို့ကတွက်ကြတယ်နော်။တော်တော်များများကပြင်ဆင်ယူပြီးရင်ဘာမှမလုပ်နိုင်တော့ပါဘူး။ကျမ်းမာရေးကမကောင်းတော့ဘူး။ဒီစုပ်ပါမှာရတဲ့လောက်ကိုနည်းနည်းဖြစ်ဖြစ်လုပ်တဲ့လူဟာအနာဂတ်မှာအချိန်တွေပြီးလာလို့ရှိရင်ကိုပြီးလုံနိုင်ပါလိမ့်မယ်ဒီစုပ်ပါမှာရရမြအချိန်5မိနစ်10မိနစ်ကစားဒါကိုတမှုရှိရှိအတုံးမချနိုင်ရင်သူစိတ်ကူးရင်ညှန်းထားပြီမဲ့အဲ့ဒီအနာဂတ်ဆိုတာကိုရောက်လာတဲ့အခါမှာသူ့မှာအကြောင်းပြရကြလေအများကြီးနေမအားဘူးလို့ပဲပြောမှာပဲအဲ့ဒီအချက်ကိုတိတိကျကျသဘောပေါက်စေချင်တယ်နည်းနည်းနည်းနည်းစဉ်းစားစေချင်တယ်လူဟာအချိန်ကိုရွှေ့ဆိုင်တတ်တဲ့တော်မှာတကူးကူးကိုလုပ်เสียချင်နောက်မှပေါ့နောက်မှပေါ့ဆိုပြီးအချိန်ကိုအင်မတန်ရွှေ့တတ်တယ်အဲ့ဒီအချိန်ရွှေ့တတ်တဲ့အချိန်ကိုအခုကစပြီးချက်ချင်းပြဖြောက်လိုက်ပါတရားအထုတ်ခြင်းလည်းဆိုရင်အခုအားထုတ်ပါရတဲ့လောက်ပေါ့ဒါလောက်လေးနဲ့ဘာခီးရောက်မှာလဲလို့ပြောကြတယ်အရေးကြီးတာကစမိဘူးစမိပြီးရင်နေနေဖြစ်ဖြစ်မှန်မှန်လုပ်ဖို့ပြီးတော့အချိန်လေးရပို့ပို့ပြီးလှုပ်သွားဖို့ပါနောက်တစ်ချက်စဉ်းစားသင့်တာကအလုပ်သိမ့်များတာကိုအချိန်မလောက်တာကို time stress လို့ခေါ်တယ်အလုပ်များလို့အချိန်မရှိဘူးအချိန်ကိုအင်တန်လုပ်ရတယ်နော်အဲ့ဒါကို time stress လို့ခေါ်တယ်ဘာဖြစ်လို့ခေါ်ရလဲဆိုရင်အချိန်ကြောင့်ပြင်းမှန်းတာဘူးတချို့လူတွေမှာလို့เสียမှာရှိလို့မိုးလေးကမိုးချုပ်ပြီးခိုင်းနေရလူတွေရှိတယ်အကြောင်းကြောင့်ပေါ့လေသူတို့မှာစာဝန်ကြီးပြည်စုံနေဘယ်မှအရင်နဲ့သွားเสียမှာရှိဘာမှလို့เสียလည်းမရှိဘူးကိုယ်မှာပဲကုန်နေရတယ်တချို့အသက်နည်းနည်းကြီးသွားလို့သားတွေသမီးတွေကထောက်ပံ့ပေးထားတယ်အိမ်မှာတနည်းလုံးထိုင်နေရတယ်တချို့အဲ့လိုတကာကြီးတွေကဘယ်လိုပြောလဲဆိုရင်တနည်းတနည်းအခြေအနေကိုဘယ်လိုကိုယ်ကမှန်းတော့မသိဘူးတဲ့နည်းနည်းလင်းလာရင်စိတ်ညစ်လာပြီဘာလို့လဲဆိုရင်ဒီနေ့ကစရပြန်ပြီအချိန်တွေကမကုန်နိုင်ဘူးတဲ့လုံးစရာလည်းမရှိဘူးနည်းနည်းလင်းလာရင်သားပြီတမီးတွေကအလုပ်သွားကြပြီအိမ်မှာတယောက်တည်းကျန်နေရစ်တယ်အတင်းလည်းမသွားရဲမသွားတတ်တော့အိမ်တကာကြီးပိတ်ပြီးတယောက်တည်းနေရတယ်ညနေစောင်းရောက်လာရင်တော့နည်းနည်းပျော်လာတယ်အပြင်းသွားတဲ့သားမီးတွေပြန်လာတော့မယ်ကြောင်းသွားတဲ့ညီးတွေပြန်လာတော့မယ်သူတို့ကို follow ရတာသူတို့အပြင်းသွားကြတော့အိမ်မှာအဖို့မရှိဘူးတရားဥထည်ပြင်းနေတာအဲ့ဒါကိုလည်း time stress လို့ခေါ်တယ်အချိန်တွေများလုံးပြီးတော့ဘာလို့မှမသိလို့ပြင်းမှန်းနေတာမဖြစ်လို့လဲဆိုတော့သူ့မှာအချိန်တွေပုံနေလို့ဘာလို့မှမသိတာနဲ့ပဲစိတ်ပြင်းမှန်းနေရတာအဲ့ဒါကခုစလုံးအတွက်တတ္တဘုံဒီလန်းကတတိနဲ့စုပန်တည်တည်နေခြင်းဖြစ်တယ်အချိန်များလောက်လုံများတဲ့သူကဘယ်လိုလုပ်တတ်တာမှလဲဆိုတော့ကိုယ့်ဟာကိုမသိပဲနဲ့အပေါ်တွေလုံနေတာတွေရှိတယ်ကိုယ့်ဟာကိုတော့အပေါ်လုံလို့မထင်ဘူး အလုပ်ပုံတွေအများကြီးလုပ်နေကြတယ်စကားပုံတွေအများကြီးပြောတယ်တကယ်အရေးကြီးတာတွေအပြင်းကြီးစာတွေလည်းဖတ်နေတယ်စားစရာတောက်စရာလည်းဒီလိုပဲအပေါ်တွေစားကြတယ်အလုပ်ပုံကြောင့်အချိန်တွေအများကြီးကုန်သွားတယ်နောက်တစ်ခုကလည်းဘလုံးများလို့စိတ်ရှုပ်တာနဲ့တခါတလေဘာလို့အမှန်မသိပဲအချိန်တွေကြာတတ်တယ်တခုခုအဆုံးဖြတ်ချက်မချနိုင်ဘူးမဆုံးဖြတ်နိုင်ဘူးတခါလေကျတော့လည်းလုံးစရာကတော့ခုချက်ချင်းလို့လို့မဖြစ်ဘူးအချိန်ခဏစောင့်ရတယ်နိုင်ရွက်ခဏကြီးတရက်နှစ်ရက်စသဖြင့်ကြာချင်းလဲကြာမယ်ဒီကြားထဲမှာစိတ်ကမအားဘူးလူကတော့အားနေတယ်အဲ့ဒီလုံးစရာကဘယ်လိုလုပ်ရင်ကောင်းမလဲဘယ်လိုလုပ်ရင်ကောင်းမလဲလို့ထက်ခါထက်ခါစဉ်းစားနေတယ်သူကသူတော့အဲ့ဒီလိုစဉ်းစားတာကို तू အလုပ်လုပ်နေတယ်လို့ထင်နေတာဒီချိန်မှာ तू မအားဘူးနာမအားဘူးမလုပ်စရာဘူးထိုင်စစနေတယ်လို့ဒီလိုထင်နေတာနော်ဒီစုပ်ပါမှာစိတ်ကိုထားတတ်တဲ့အလေးချိန်များလာရင်အဲ့ဒီလိုဟာအလိုလိုပဲအပူကိစ္စတွေကိုရှော့တက်လာတယ်အပူစကားပြောတာတွေအပူခီးတွားတာတွေအကျိုးမရှိဘဲနဲ့ထိုင်သွေးပြီးပူပန်နေတာတွေဒါတွေလည်းရော့သွားတယ်စိတ်ကပိုရှင်းလာတဲ့အတွက်တခုခုကိုလုပ်စရာရှိလို့စဉ်းစားမှဆိုရင်သူတိတ်အချင်းကြကြစဉ်းစားမနေဘူးခြေုံချတုံဖြစ်ပြီးအချင်းမကုန်ဘူးတတိရှိလို့ဒီမာရီလည်းကောင်းလာတဲ့အခါစိတ်လည်းကြည်လင်အေးချမ်းလာတဲ့အခါမှာလောက်စရာကိစ္စတခုခုရှိလို့အေးစိစိအာရုံပြုလိုက်ရင်ဒီကိစ္စဘယ်လိုလုပ်ရင်ကောင်းမလဲဆိုတာဘယ်လိုကူကူနဲ့လေးလေးမများအဖြေထွက်လာတယ်အဲ့ဒါကကအချိန်ကုန်တော်တော်တက်တာသွားတာအဲ့ဒါကပဲအချိန်ကန်လေးနဲ့ဆက်ပြီးကိုယ့်ကိုစဉ်းစားကြည့်စီခြင်းတယ်တဘောပေါက်စီခြင်းတယ်အလုပ်လုပ်စရာမရှိလို့တနည်းတနည်းဘယ်လိုကောင်းမှမသိဘူးကလည်းအချိန်တွေကလည်းကုန်ခဲလိုက်တာကုန်ခဲလိုက်တာနဲ့စိတ်ပင်ပန်းနေတယ်အဲ့ဒါတွေမပြေးပဲနဲ့ပြစ်စုံပန်တဲ့တဲ့ပဲတရားထိုင်နေမယ်ဘုမဟုတ်စဉ္ညာရှောက်ပြီးတရားမှတ်နေမယ်ဘာပဲဖြစ်ဖြစ်အလုပ်တစ်ခုခုကိုလုပ်နေမယ်လုပ်နေရင်လည်းတတိကပြီးလုပ်နေမယ်ဆိုရင်အချိန်တွေဘယ်လိုကုန်လို့ကုန်သွားမှာသိလိုက်မှာမဟုတ်ဘူးနော်စိတ်ကလေးငင်းငင်းချမ်းချမ်းကြည်ကြည်လင်းလင်းနဲ့နေတာပုံဆုံးသွားမှာပါအဲ့ဒါလို့သူတရားလေးဒီမှတ်ပြီးနေတဲ့ကြက်ကြောင်ဒါရီတမီးတွေမြေးတွေပြင်သွားလို့ကျောင်းသွားလို့အိပ်သွားကြလို့အိမ်မှာတရားအောက်ထဲကြံခဲ့တဲ့လူကြီးအိမ်ပါကမှာအဖော်မဲ့လို့အားငင်နေတဲ့စိတ်လည်းမဖြစ်တော့ဘူးဒီကိုယ်ရဲ့အထီးကြံလည်းဖြစ်နေတော့ဘူးသူအဲ့ဒါတွေတွေးမိဖို့အချိန်မရတော့ဘူးအလုံးမရှိတဲ့လူကအားရှိရင်ထိုင်ပြီးတော့တွေးနေတာပဲအဲ့ဒီအတွေးကတော်တော်ပြင်းပန်းတယ်လူတွေကအတွေးများလုံးလို့စိတ်ဓာတ် energy တွေစိတ်ဓာတ်အင်အားတွေအများကြီးကုန်ဆုံးသွားတာနော်အဲတော့အတွေးပေါ်ထက်မှာနေမောပြီးတော့မနေဘဲနဲ့ဖြစ်နေတဲ့လောက်ရနေတဲ့လောက်ပြစ်စုံပန်ပြည့်တဲ့မှာတတိကပြီးနေမှဆိုရင်စိတ်တင်ငါမှုမရှိတော့ဘူးစိတ်ကြည်ကြည်လင်လင်အေးအေးချမ်းချမ်းနဲ့ဒီနေ့တာကုန်သွားမယ်ဘုဘွားအချိန်လေးဘယ်လိုပဲရှိနေနေအလုံများလုံးလို့အချိန်မလောက်လို့ဘယ်မှနဲ့ဒီပဲဖြစ်စေလုံးစရာမရှိလို့ဒီနေ့ဘယ်လိုကောင်းမှမသိတဲ့ဒီပဲဖြစ်စေပြစ်စုံပန်တဲ့တဲ့နေဖို့စူးစမ်းကြည့်ပါအဲ့လိုစူးစမ်းလိုက်ရင်ဒီချက်ခဲနှစ်ခုစလုံးဟာတော်တော်အဆင်ပြေသွားတာတွေ့လိမ့်မယ်ဘုခေလူတွေဟာပေါ်ဖို့တော်တော်လေးခင်ကြတယ်ပေါ်ဖို့ရှာပြီးနေကြတယ်ရှိခေကလည်းပေါ်ရှာကြတာပါပဲသို့သောအခုခေကြည့်ရတာအဖို့ပုံများတယ်လို့တွေ့ရတယ်အဖို့ဆိုတာဘာတွေလဲမျက်စိနဲ့ကြည့်ရတာတွေကအဖို့ပဲနားနဲ့နားထောင်ရတာလည်းအဖို့ပဲနှာခေါင်းကအနားရတာလည်းအဖော်ပဲစားနိုင်စားနေရတာတွေကလည်းဒီနေ့အဖြစ်အဖော်ပဲစိတ်တို့သူကရှော်ပြမို့ရလုတ်ပေးနေရတာလေတခြားတက်ရှိတက်မြက်တွေလည်းအဖော်ပဲတက်ရှိလူတွေကလည်းအဖော်ပဲတက်မြက်ပစ္စည်းတွေကလည်းအဖော်ပဲတချို့ပြောကြတာကြားဘူးလေအားနေစောက်လေးတဲ့အဖော်လုပ်နေရတာပါတချို့ကတော့အားနေတရားတိကိနားထောင်ပြီးတော့ဒါလေးအဖော်လုပ်ပြီးနေတယ်တရားစာပေဖတ်ပြီးအဖို့လုပ်နေတယ်တချို့ဆိုရင်တယ်လီဗီရှင်းကြည့်ပြီးအဖို့လုပ်ပြီးနေကြတာအဲ့ဒီအချက်ကိုပို့ပြီးတော့ပြောချင်တာသဘောပေါက်စီချင်တာအခုတစ်ခေါက်ရန်ကုန်လာတော့ဒီတစ်ခေါက်လာတော့ကမမြင်ခဲ့တဲ့ပစ္စည်းတစ်ခုကိုတွေ့ရတယ်ဒါကိုဒီဘုန်းကြီးကအပြင်းကြီးပြောတယ်မထင်သေးခြင်းဘူးဒီလိုချာလေးလေးနဲ့စဉ်းစားပြောတာပါနားထောင်တဲ့ဒကာတော်မတွေကလည်းနားထောင်ကောင်းအောင်ကုသရအောင်လို့မဟုတ်ပဲနဲ့မတို့ဘဝထဲမှာဘာတွေဖြစ်နေလဲဆိုတာကိုတတိကြီးကြီးဉာဏ်ကြီးကြီးနဲ့မြင်ပြီးတိထားတဲ့နေဟာကိုတိထားမိအောင်ပြောကျင်တာအခုတစ်ခါရန်ကုန်လာတော့ဗာပြည့်လဲဆိုရင်ဂျိုရူကနေအတန်ဖမ်းလို့ရတဲ့ dish antenna ကိုတွေ့ရတယ်တချို့တပည့်လေးတွေအိမ်မှာအဲ့ဒါရောက်နေတော့ဘာပြောလဲဆိုရင်ခလေးတွေကပူဇာလို့ပါတဲ့အဲ့ဒါကြီးရောက်နေတော့လိုင်းတော်တော်များကို24နိုင်စလုံးဖမ်းနိုင်တော့အိမ်မှာရှိတဲ့ခလေးတော်တော်များဟာအဲ့ဒီရှိမှာပဲခံနေရတော့တာနော်ဒီနေ့ကို9နာရီ6နာရီအဲ့ဒါလိုအချိန်ကုန်တာဒီကြားထဲမှာခလေးတွေကအကြောင်းပြတာဒီကြီးတွေလည်းအဲ့ဒီရှိမထိုင်ဘူးလားဆိုတော့ထိုင်ရတာပါပဲတရားအထုတ်ဖို့တော့ချိန်မရဘူးပြောကြတယ်နော်တယ်လီဗီရှင်းရှိမှာ2နာရီ3နာရီ4နာရီတညနေလုံးတနေ့ကုန်ထိုင်ရတာပဲအင်မတန်အဖိုးတန်တဲ့အချိန်တွေကိုအပေါ်စားဖြော်ပြမှုတွေနဲ့ဖြုံးပြလိုက်တာပဲဘဝဆိုတာအင်မတန်တန်ဖိုးရှိတယ်ဘဝဆိုတာအချိန်ကိုခေါ်တာပါအချိန်မှမရှိရင်ဘဝမရှိဘူးနော်အရာတိုင်းအတွက်ကိုဘဝနဲ့ပေးနေရတာစာအုပ်ကလေးတို့ကိုထိုင်ပြီးတော့ဖတ်လိုက်တာတဏှာကြီးပြတယ်ဆိုရင်အဲ့ဒီစာအုပ်လေးဖတ်ဖို့ပြက်ကိုဘဝကိုတဏှာကြီးပေးလိုက်ရတာပဲနေတဝက်ကြတယ်ဆိုရင်ကိုဘဝနေတဝက်ပေးလိုက်ရတာပဲတဏှာကုံထိုင်ဖတ်တယ်ဆိုရင်ကိုယ်ဘဝတဏှာကုံပြေးလိုက်ရတာပဲတရက်တာကိုယ်ဘဝကိုပြေးလိုက်ရတာပဲဘဝကိုဘာနဲ့တန်ဖိုးဖြတ်တယ်လဲဘာနဲ့မှတန်ဖိုးဖြတ်လို့မရဘူးနော်ဒီအချိန်တွေကိုတန်ဖိုးရှိအသုံးချမယ်ဆိုရင်အလွန်ထူးခြားတဲ့အသိဉာဏ်ကိုရနိုင်တာပဲအဲ့ဒီအသိဉာဏ်ကိုတန်ဖိုးဖြတ်လို့မရဘူးအဲ့လိုတန်ဖိုးရှိတဲ့အချိန်တွေကိုဖြုံးတဲ့လူတွေဟာဒီလိုအဖို့နဲ့နေတဲ့လူဟာကြာတဲ့အခါမှာသူအဖို့လို့နေတဲ့အာယုန်တွေမရှိတဲ့အခါအနေနဲ့မထင်တတ်တော့ဘူးသူစိတ်ကိုပြင်ပကလှုပ်ဇော်ပေးနေတဲ့အာယုတစ်ခုခုရှိနေမှရတနာရှိတယ်အဲ့ဒီအာယုမရှိတဲ့အခါတရားဥပဒေဖြစ်သွားတာနဲ့ဒီပြန်နဲ့မင်းမသားဖြစ်သွားလို့တာပဲပြင်ပအာယုပေါ်မှာမိခုမှုများလေလေအဲ့ဒီလိုပါအဲ့ဒီပုံမရှိတဲ့အခါမှာမနေတတ်မထင်တတ်ဖြစ်တော့တာအဲ့ဒီမိခုမှုဖြစ်တဲ့လူကမလွတ်လပ်တော့ဘူးဒီလိုမျိုးလို့မလွတ်တတ်ဘူးလို့ပြောမှာပဲအာယုန်ကြီးများများပေါ်မှာမိခိုးလေးလေးဒီလူရဲ့စိတ်ဟာလွတ်လပ်မှုမရှိလေပဲဒီအာယုန်လေးကိုနေ့စဉ်ကြည့်ရှုနားထောင်နေတော့မသိမသာဒီအာယုန်လေးဟာကိုယ့်ရဲ့စိတ်နဲ့သဘောထားနဲ့အသိဉာဏ်တွေးခေါ်လေးကိုလွှမ်းမိုးတယ်အဲ့ဒါအင်မတန်ကြောက်စရာကောင်းတယ်ကလေးတွေဟာဗီဒီယိုတွေတယ်လီဗီရှင်းတွေကိုအချိန်များများကြည့်ရင်မသိမသာစိတ်ဆင်းပြီးသူတို့ရဲ့အကောင်းတွေကိုကြောက်တော့တာဒီထဲမှာလုံးကြလေးဟာကောင်းတယ်လို့သူတို့ကယူဆလို့လားဒီထဲမှာရှိနေတာတွေကိုကောင်းတယ်လို့သူတို့ဖြစ်တယ်အဲ့ဒီလိုနေနိုင်ထိုင်နိုင်မှလည်းကိုယ်ကအဆင့်သားမြင့်တယ်တမှုရှိတယ်လို့ယူဆတာပဲအဲ့ဒီထဲကတယ်လီဗီရှင်းတွေကဗီဒီယိုတွေကအတိုင်းမနေနိုင်ရင်ဘာလို့ဘုရားအတိတ်တွေရှိဘူးလို့ပြောတာပဲအဲ့တော့ဒီဘုရားမှာဒီတမှုထားမှုဟာတယ်လီဗီရှင်းတွေဗီဒီယိုတွေကြောင့်ပြောင်းသွားတယ်ဒီ value ပြောင်းသွားတယ်ဒီ television မှာပြနေတဲ့အစီအစဉ်တွေမှာ program တွေမှာကျန်းတဲ့အမူအရာတွေလွတ်ပြမယ်လူမုံရယ်ပဲတခြားလူကြိတ်များတဲ့အပျော်ပါးနဲ့ပတ်သက်တဲ့ဇာတ်လမ်းတွေကိုလွတ်ပြမယ်လူရဲ့လောဘကိုပြည်ချင်းကငမားခြင်းနဲ့ဆွဲပြီးချိတ်တာလောဘရှိတဲ့လူကိုလောဘနဲ့မျှတော့တာမိမိမှာလောဘကရှိနေတော့လောဘရှိတဲ့လူကလောဘနောက်ပါသွားတော့တာပဲပထမတော့ခဏပါအပြင်းပြပါကြာတော့ဆွဲကိုဆွဲသွားတော့တာပဲအဲ့လိုဖြစ်သွားရင်ကိုယ့်ဘဝတစ်ခုလုံးဟာပေါ့ပေါ့တန်တန်ဖြစ်သွားပြီအင်မတန်နှမောနှမျောစရာဖြစ်တယ်နော်ဒီချက်ကိုသဘောပေါက်စေချင်တယ်စဉ်းစားစေချင်တယ်ဒါကနည်းနည်းပဲရှိသေးတာဒီရှိရှောက်ပိုဆိုးလာတော့မှပြင်ပကိုအဲ့ဒါလိုများများမိကိုပြီးအာယုံပြုပြီးနေတဲ့လူဟာအတွင်းကိုအာယုံပြုမိဖို့ဟာအင်မတန်ခဲရင်သွားပြီ။ပြင်ပမှာပြင်ပြရတဲ့အာယုံတွေကထူးဆန်းဆန်းတွေ။တပြောင်းအလွဲတွေလည်းအများကြီးလုပ်ပြနေတာ။အတွင်းကိုပြန်ပြီးအာယုံပြုပြင်ဥပမာတရားအထုတ်တယ်လို့ဆိုပါတော့အာနာပါနအထုတ်တယ်ဆိုပါတော့ဒီနည်းခေဖြစ်ဖြစ်တခြားတက်တာတဲ့နည်းနဲ့ပဲဖြစ်ဖြစ်ထိုင်လိုက်ပြီးတော့မျက်လာလေးချပြီးအသက်ရှူတာလေးကိုသတိကပြီးနေမယ်။ဝင်လာတဲ့လေကိုအစကနေအဆုံးထိတည်နေမယ်ထွက်သွားတဲ့လေကိုအစကနေအဆုံးထိတည်နေမယ်ဝင်လာတဲ့လေကတိုးတိုးပြီးပို့ပြီးဝင်လာတာကိုတည်နေတယ်အဲ့ဒီလိုတိုးထိပ်ပြီးပို့ပြီးဝင်လာတာကို တည်နေတယ်ဖက်သွားတဲ့လေကလည်းတိုးတယ်ဖြိတယ်ပုတ်ပြီးတော့သွားတယ်အင်မတန်နှူးညံ့တယ်အဲ့ဒီအင်မတန်နှူးညံ့နှူးညံ့တာလေးကိုသိလာအောင်အင်မတန်အာရုံစိုက်ပြီးမှရတာငလာတဲ့လေကနည်းနည်းလေးအေးတယ်ဖက်သွားတဲ့လေကနည်းနည်းလေးနှေးတယ်သူကအဲ့ဒီချားနာမှုဟာအင်မတန်တင်မှုတယ်တင်မှုတဲ့အာရုံဆိုတော့တော်တော်ကိုတတိလေးကတ်နိုင်မှဝင်လာတဲ့လေလေးနာဒီဝမှာအေးတဲ့သဘောထွက်သွားတဲ့လေရဲ့ငွေးတဲ့သဘောဒီသဘောနှစ်ခုလုံးကိုသိတယ်ဒီလိုတရားအထုတ်နိုင်မှုဆိုတာစိတ်အားတော်တော်စိုက်ရရတယ်နော်တော်တော်ကိုစိတ်ကိုစူးစီးပြီးတဏှာမှာအားစိုက်ပြီးပြရတာနော်ဒီလိုတရားအထုတ်တဲ့သဘောနဲ့အပြင်းပြင်းဖျော်ပြမှုဖြစ်တဲ့television တွေ video တွေကိုကြည့်ရတဲ့အခါမှာကြောတဲ့သဘာဝဟာသဘာဝချင်းမတူဘူးဟို television ဆိုတာကသူကလုပ်ပြတာကိုကူကဒါလေးထိုင်ပြီးမျက်လုံးလေးဖွင့်ထားရုံပဲ passive ဖြစ်နေတာနော်ကိုကအားဆက်ပြီးလုပ်ရတာမပါဘူးသူကလုပ်ပြနေတာကိုကစိတ်အာရုံစိုက်ဖို့မလိုဘူးသူကကျန်းကျန်းတန်းတန်းလုပ်ပြတာဆိုတော့အာရုံကစိတ်ချက်ကိုအလိုလိုဝင်လာတာပဲတရားထုတ်တဲ့အာယုံကတိမ်မွေ့တယ်။အဲဒီပြင်ပအပြပအာယုံတွေကကျန်းတန်းတယ်။ကျန်းတန်းတဲ့အာယုံကိုယူဖို့ရစိတ်ကလွယ်တယ်။တိမ်မွေ့တဲ့အာယုံကိုယူဖို့ကြတော့ခက်ခဲတယ်။လူဟာအသာလေးနောက်မှီကလေးထိုင်နဲ့ထိုင်ပြီးတော့အပြင်းကြီးရှိကလုပ်ကြတာကိုကြည့်နေတော့အဲဒီအကျင့်ကပါသွားတော့နေနေအားဆက်ပြီးတော့လုံလောက်ရကြီးကြီးနဲ့လောက်တဲ့လူကိုမလုံနိုင်တော့ဘူးမလုံချင်တော့ဘူးတဘာဝချင်းကွာသွားတာဟုတ်အဲ့ဒီလူလူဟာသူတရားတော်ထိုင်နိုင်ရင်ခဏလေးတောင်းမနေတော့ဘူးအာရုံကိုရှာလို့မရတော့ဘူးအင်းမင်းအင်မတန်တောင်းရင်ကကြီးကြီးနဲ့တရားတရားကောင်းကောင်းနဲ့လုပ်မယ်ဆိုရင်တော့တဖြည်းဖြည်းနဲ့ရနိုင်ပါတယ်သို့တော့လုံပြဖို့ခရင်သွားတယ်အဲ့ဒါပြောတာဟိုဘက်ကပါသွားရင်ဒီဘက်ကတော်တော်ခင်းသွားပြီ။နောက်နိုင်ငံမှာလူတွေကတယ်လီဗီရှင်းကိုဒီနေ့ဘယ်လောက်ကြည့်လဲဆိုရင် research လုပ်ကြည့်တော့ပြောင်းပြောင်းရင်ဒီနေ့ကို6နာရီကြည့်တယ်။တိတိကျကျစဉ်းစားကြည့်စမ်းပါ။ဒီနေ့ကို24နာရီမှာ6နာရီဆိုတော့လေးပုံတစ်ပုံကိုပြေးလိုက်ရပြီ။လေးနဲ့တက်စားပြီးလေးပါလေးဖတ်ပူရအချိန်သိမ့်မရတော့ဘူး။မိသားစုနဲ့အေးဆေးထိုင်ပြီးတော့သူ့စိတ်ထဲမှာဘယ်လိုခံစားနေရလဲ။သူ့သဘောကဘယ်လိုရှိလဲ။ကိုယ်သဘောထားကဘယ်လိုရှိလဲ။အဲ့ဒီအမြင်ချင်းဖလဲဖို့ရတယ်အချိန်မရတော့ဘူးတချို့ဆိုရင်စားတာတောက်တာတော့အဲ့ဒီတယ်လီဗီရှင်းရှေ့မှာပဲထင်စားကြတယ်ကာမဂုဏ်အာယုံကိုဘလောက်တောင်ဒိုးချင်တယ်လဲဆိုရင်မျက်စိကလည်းကြည့်ချင်တယ်အချိန်ထဲမှာနားကလည်းအဲ့ဒီကအတန်ကလည်းထွက်နေတာထွက်နေတော့နားထောင်နေတယ်အာယုံကမျက်စိရောနားရောတစ်ခုစလုံးရနေပြီဒီထက်မှာလက်ထက်မှာစားစရာအကင်ထားပြီးစားကြတယ်။တပြိုင်တည်းမှာအများကြီးခံစားကြတယ်။ဒီကာမဂုဏ်အာရုံတွေကိုအဲ့ဒါလိုအင်မတန်ဆွဲသွားတတ်တယ်နော်။အဲ့ဒါလိုပြင်ပဖို့မိကုမှုများခြင်းကြောင့်အတင်းမှလွတ်လပ်မှုမရှိတော့ဘူး။အင်မတန်နည်းနည်းတဲ့မိမိခန္ဓာ၅ပါးနဲ့ပတ်သက်တဲ့မိမိစိတ်နဲ့ပတ်သက်တဲ့လေးနဲ့တဲ့အဉ္ဉာဏ်တွေရဖို့ရလမ်းပိတ်သွားပြီ။အဋ္ဌညာအတွေးခေါ်ကစအားလုံးဟာအပေါ်ယံရှက်သွားပြီ။အဲ့လိုဟာတွေကတခြားတခြားနိုင်ငံတွေမှာတော်တော်ပဲဖြစ်နေပြီ။အဲ့လိုဖြစ်လို့အခုခေတ်မှာလူငယ်တွေကတော်တော်များပျက်စီးကြတယ်။ဒေါဂရန်တရားနဲ့တွေ့တဲ့အခါမှာသူတို့ခံနိုင်ရင်မရှိကြတော့ဘူး။ဘဝကိုပျော်ပျော်နဲ့ခပ်ပပနေကြတာ။ပျော်ပျော်နဲ့ခပ်ပပနေကြတော့သူတို့မှာလေးနဲ့တဲ့စိတ်ဓာတ်၊ဘင်းတဲ့အဉ္ဉာဏ်ဖြစ်ပေါ်မလာတော့ဘူး။တကယ်တကယ်ဒေါဂရန်တရားနဲ့တွေ့တဲ့အခါမှာခံနိုင်ရင်မရှိတော့ဘူး။ဖြတ်လန်းနေတဲ့အဖြေရှာခြင်းကြတယ်။ဘာလို့ခြင်းရလဲဆိုတော့ရတဲ့တော့မင်းစပါးတွေတုံးဆွဲကြတယ်။စီစင်းရလိုက်အဲ့ဒီနိလန့်တွေနဲ့အပြေချာကြတယ်။ဘဝဟာပိုးပြီးနေမှန်းသွားတယ်။ဒါကြောင့်ပြင်ပဖို့ဖော်မရှာဘဲနဲ့မိမိရဲ့အသွင်းစိတ်မှာပဲအားကိုးလောက်တဲ့ခိုင်မာရင်းကျက်တဲ့စိတ်ဓာတ်နဲ့အသိဉာဏ်ရအောင်ကြိုးစားထားမှတော်တာကြမယ်။သိတဲ့လူတွေကကြိုးစားထားပြီးမသိသေးတဲ့လူတွေကိုအားပေးဖို့နီးပေးဖို့လိုပါတယ်။ခုနပြောသလိုပဲတချို့လူတွေကအားပေးမဲ့သူနီးပေးမဲ့သူတိုက်တော့မဲ့သူမရှိသေးလို့သာဘလို့မှမသိတယ်နဲ့မလုပ်ပြကြဘူးတချို့ကြတော့လည်းပဲဒါကပထမအရင်မှဒါမလုပ်ရဘူးပထမအရင်မှပညာရှာဒုတိယအရင်မှဥစ္စာရှာ တတိယအရွယ်ကြမှာပဲတရားရှာမှာဘောငင်းရင်းနဲ့ဒါလေးလောက်တော့မကောင်းဘူးဒီလိုပြောတဲ့လူတွေကိုတရားမကောက်ဘူးအများကြီးပဲကြားဘူးတဲ့ငင်းငယ်လေးရှိသေးတယ်တဲ့ဘာလို့တရားတွေအထုတ်နေရတာလဲတရားတွေအထုတ်ရင်တော်တော်လောကကြီးကိုငင်းငယ်သွားပြီးစီးပွားရေးကြီးပွားရေးတွေမှာထိခိုက်ပျက်စီးကုန်နေမယ်တဲ့အဲ့ဒါလိုပြောကြတာနော်ကြားတာတော်တော်စိတ်မချမ်းသာစရာကောင်းတာပဲသူတို့မသိလို့ပြောကြတာပါနော်အဲ့ဒါလိုပြောကြတဲ့လူတွေရဲ့စကားကိုတကယ်နားထောင်တဲ့လူတွေကလည်းရှိတာပဲဘယ်လောက်ရှိသလဲဆိုတော့မပြောတတ်ဘူးရှိတာတော့သိတယ်တချို့ကဆိုရင်ဘယ်လိုတော့ပြောလဲဆိုရင်တရားမထုတ်နဲ့ယူတတ်တယ်တဲ့အဲ့ဒါလိုလည်းပြောတဲ့လူတွေရှိတယ်တချို့ကျတော့လေတရားအထုတ်တာမကောင်းဘူးတဲ့တရားအထုတ်ရင်သူကအပြစ်ကိုကြည့်ရတာလောကကြီးမှာကြီးပွားဖို့ဆိုတာကအပြစ်ကိုကြည့်ရတယ်အပြည့်ကိုကြည့်ရင်လောကမှာမကြည့်ပါတော့ဘူးအပြည့်ကိုအာရုံပြုရင်စိတ်ဓာတ်တွေကျကုန်မယ်တဲ့ depress ဖြစ်သွားလိမ့်မယ်တဲ့အဲဒါလိုအတွင်းနဲ့အချင်းချင်းပြောကြတယ်နော်အဲဒါလိုပြောကြတဲ့စကားတွေကကြားတဲ့လူချို့ကတော့ယုံမှာပဲယုံရင်တော့အကြီးကျယ်နဲ့ငံသွားပြီအဲဒါလိုပြောတဲ့လူတွေဟာဓမ္မန္တရဖြစ်နေပြီအမှန်တန်အန္တရာယ်ကြီးတဲ့စကားတွေပါဒီလိုစကားမျိုးကိုမပြောမိဘူးမပြောပြဖို့အတော်တတိထားရမယ်ပြောတော့သူရှိရင်လည်းသူ့ကိုစိတ်မဆိုးပဲနဲ့အေးအေးဆေးဆေးပြန်ပြီးရှင်းပြရမယ်အဲ့လိုမဟုတ်ဘူးတရားထုတ်ရင်စိတ်အေးချမ်းကြည်လင်လာတယ်သိဉာဏ်တွေတန့်ရှင်းလာတယ်မလုပ်တဲ့နေရာတွေမလုပ်ပြဘူးအမှားရင်းအင်တာနဲသွားတယ်ဆိုရင်လည်းစိတ်ချမ်းသာကိုချမ်းသာတယ်အဲ့တော့လူတွေမှာစိတ်ဆင်းရဲမှုပြရတာလေဟာအမှားရင်းကြောင့်ပါကိုအမားရဲ့တန်ကျစ်ကိုပြန်ခံရတာပါသူများမှားလို့ကိုမှခံရတာလဲရှိတော့ရှိပါလေဒါပေမဲ့ကိုမှားလို့ကိုခံရတာကပူဆိုးပါလေတရားထုတ်တဲ့ခါမှာအင်မတန်ကြည်လင်လာတဲ့ခါမှာဒီစကားကပြောတင်တယ်ဒီစကားကတော့မပြောတင်ဘူးဒီကိစ္စကလုံးတင်တယ်ဒီကိစ္စကမလုံးတင်ဘူးဒါတွေမကဘူးဘယ်ဝစ်လာဝတ်တင်တယ်ဘယ်ဥစ္စာမိုးတင်ဘူးဆိုတာဒီအစဘယ်အစဆောင်စတင်တယ်ဘယ်လိုစဆံမျိုးကိုမစတင်ဘူးဆိုတာဒါတွေကိုပါတိလာတယ်ကိုယ့်စိတ်ကိုပြန်ကြည့်တတ်လာတဲ့လူဆိုရင်စိတ်ထဲမှာဖြစ်ပေါ်နေတဲ့အတွေ့အကြုံကိုကြည့်ပြီးတော့ဘယ်အတွေ့ကတော့လောဘပဲဘယ်အတွေ့ကတော့ဒေါသပဲဒီအတွေ့ကတော့မာနပဲဒါကတော့အစ်တံမရှိပြန်လေလို့အမှန်ချာချာတိလာတယ်သူတို့ကိုမြင်လာရင်သူတို့ရဲ့လွှမ်းမိုးမှုနောက်ကိုပါမသွားဘူးပါမသွားတာကလွတ်လပ်မှုတမျိုးပဲဆိုတော့ကိုယ့်ကိုယ်ကိုလွတ်လပ်တဲ့သူဖြစ်ချင်ဒီလိုသိနေဖို့လိုတယ်အဲ့လိုသိနေတဲ့လူဟာလောဘနဲ့ဆုံးဖြတ်ပြီးမလုပ်ဘူးလောဘရဲ့ဆွဲအားလောဘရဲ့လှည့်စားမှုနဲ့မလုပ်တင်တာကိုမလုပ်ဖြစ်ဘူးဒေါသရဲ့တွန်းအားဒေါသရဲ့ဖြည့်ဆည်းခြင်းနဲ့သဘောနောက်လိုက်ပြီးတော့ဖြည့်ဆည်းခြင်းတာကိုမလုပ်ဖြစ်ဘူးမာနရဲ့လုံဆောင်မှုကြောင့်နာမငါဆိုတဲ့ဒီဘက်ကိုမထင်မြင်ပြောတာတော့နေနာလို့မလုပ်တော့ဘူးအိတ်တာမစ္စရိယကြောင့်မနာလို့လို့ဒီဘက်ကြီးပွားတာကိုတဲ့ရဲ့ဖြစ်စီတွဲတဲ့နည်းနဲ့ဖြစ်စီပျက်စီအောင်မလုပ်ပြတော့ဘူးမလုပ်ပြတဲ့အတွက်စိတ်ချမ်းသာမှုရတယ်သူအဲ့ဒါလိုနေလိုက်တဲ့အတွက်ကြောင့်ရှားလိုက်ရင်ပဝန်ကျင်ကလူတွေဟာသူ့ကိုသိလာတယ်ဒီလူဟာတော်တော်အေးအေးချမ်းချမ်းစိတ်ကရှိနေတဲ့သူအေးအေးချမ်းချမ်းလုပ်တဲ့သူမဟုတ်တာမှမှန်တာမလို့ဘူးစဉ်းစားဆက်စားလုပ်တဲ့သူဆိုပြီးတော့ဥပမာပိုးပြီးချစ်ခင်လာတယ်ကြီးညူလာတယ်လေးစားလာတယ်အားကိုးမှုရလာတယ်အဲတော့ပဝန်ကျင်ရဲ့ချစ်ခင်မှုကြီးညူမှုလေးစားမှုကိုအားကိုးမှုရလာတယ်ဆိုရင်ပဲဘယ်တော့အကျိုးများပြီလဲလူဆိုတာကိုယ့်ကိုယ်ကိုလည်းယုံကြည်မှုလေးစားမှုရှိဘူးလို့လည်းနော်ပဝန်ကျင်ကလည်းကိုယ့်ပေါ်မှာယုံကြည်မှုလေးစားမှုရှိအောင်နေသင့်တယ်ထဲလိုနေနေတဲ့လူဟာစိတ်လည်းပူပြီးချမ်းသာတယ်။ကိုယ့်အကူထင်အားလုပ်ပြီးတော့ဘဝချင်းကကိုယ့်ပေါ်လေးစားမှုမရှိတဲ့ခါမှာဘဝချင်းကိုပြန်ပြီးရန်လိုတဲ့စိတ်ဖြစ်တတ်တယ်။အဲဒီလိုစိတ်ဖြစ်တဲ့လူဟာအင်မတန်စိတ်ပင်ပန်းတယ်။ကိုယ့်ဘဝမှာစိတ်ကျဉ်းနှံ့မှုရနိုင်မှုဆိုတာကိုယ့်ဘဝချင်းရဲ့အကျိုးစီးပွားကိုအထက်လျောက်လုံနိုင်မှလည်းပို့ပြီးတော့ကြီးပွားနိုင်တယ်။ပို့ပြီးတော့ကျဉ်းနှံ့မှုရနိုင်တယ်။လူဟာတကူနဲ့နေတဲ့တ attva မဟုတ်ဘူးလူဟာအတိုင်းဝင်းနဲ့နေတာလို့ဖြစ်တယ်အတိုင်းဝင်းနဲ့နေခဲ့လို့လေလူရင်ကျဲမှုဆိုတာဖြစ်လာတယ် ဘာသာတရားဆိုတာဖြစ်လာတယ်တခြားလေအတတ်ပညာအမျိုးမျိုးဆိုတာစုပေါင်းပြီးညီလို့တာဖြစ်လာရတာတယောက်ချင်းကွဲပြီးတော့နေမယ်ဆိုရင်ဒီအတတ်ပညာဆိုတာတွေကဖြစ်မလာဘူးယဉ်ကျေးမှုဆိုတာဖြစ်မလာနိုင်ဘူးဘာသာတရားဆိုတာဖြစ်မလာနိုင်ဘူးဒါကြောင့်မိမိနေတဲ့အတိုင်းဝိုင်းမှာသူတို့ကကိုယ့်အတွက်တမင်တကာကြောင်းကြဆက်ပြီးလုံမပေးနိုင်တော့မှသူတို့ရှိနေခြင်းကြောင့်ကိုယ့်ဘဝမှာတမျိုးတော့အတိတ်ပဲရှိတယ်။လင်းနေမှုရှိတယ်။တမျိုးတန်မှုရှိတယ်။ဒါကိုကျေးဇူးဆက်တဲ့အနေနဲ့လူသူဘဝလို့ပုဂ္ဂိုလ်အဖြစ်မရွယ်ပဲတတ်နိုင်သမျှအများအကျိုးရှိတဲ့အလုပ်ကိုလုပ်သင့်တယ်။အများအကျိုးရှိတဲ့အလုပ်ကိုလုပ်နိုင်တာကိုယ်ကကိုယ်စိတ်ဓာတ်ကိုပိုးပြီးအားရှိစေတယ်။ငါဟာအများအကျိုးရှိတဲ့အလုပ်ကိုလုပ်နိုင်တယ်။ကိုယ့်အကျိုးရှိတဲ့အလုပ်ကိုလည်းလုံးနိုင်တယ်ကိုအကျိုးကိုလုံးနိုင်တာလဲအားရှိတာပဲအဲ့ဒါလို့လုံးနေတဲ့လူဟာစိတ်ထဲမှာစွမ်းအားတက်တည်ရှိလာတယ်တရားထုတ်ရင်စိတ်တက်အင်အားတွေလည်းအများကြီးတက်လာတယ်တပည့်တယောက်ကသူရေးတဲ့စာထဲမှာဘယ်လိုပြောလဲဆိုရင် When I'm mindful I'm confident သူတတိယရှိတဲ့အခါမှာဒီလိုတို့ယုံကြည်မှုရှိနေတယ်တဲ့အခုအဲ့ဒီတပည့်လေးဟာသူအင်းကြီးနာချင်း၄၅၆လောက်ကိုစူးပြီးသူကတရားထုတ်တဲ့နည်းကိုပေးတယ်သူကတရားပြဆရာမဟုတ်ဘူးကမ္မထာနာစရိယမဟုတ်ဘူးသူတို့သူကမ္မထာနာစရိယအဖြစ်နာမည်ကဘော်ပြီးလုပ်နေတာလည်းမဟုတ်ဘူးသူကသူတရားထုတ်ပြီးနေတယ်စမ်းမိတဲ့အခါသူမိတ်ဆွေတွေတရားကြောင်ဆင်းနေပြောဆိုပြီးနေတယ်အဲ့လိုစဉ်းရင်းရင်းနဲ့ပဲစိတ်ဝင်စားတဲ့မိတ်ဆွေချို့ကစူးပြီးတော့တရားထုတ်ကြည့်ပါလေသူတို့မှရေးတဲ့တစ်ခုကိုတွားဖို့ဆိုတာလဲတိတ်အဆင်မပြေပဲဘူးဒါကြောင့်သူ့ကိုပဲတရားထုတ်တဲ့နေရာမှာအတူတူတရားလာအထုတ်ဖို့ဒီလောက်မှတ်လောက်ပြောပြဖို့တောင်းဆိုတာနဲ့၄၅၆လောက်ဒီကအိမ်တိုင်မှာစူးပြီးတရားထိုင်ကြတယ်တဲ့အဲ့လိုစာလေးဖတ်ရတော့လေဝန်တာလိုက်တယ်သဘောကျလိုက်တာနော်လူတွေမှာအားငယ်စိတ်ကြောက်စိတ်ဆိုတာလူတိုင်းမှာအနေနဲ့အများရှိတယ်နော်ဆိုရင်တော့ကဆိုတာလေလူတိုင်းမှာအနေနဲ့အများရှိတယ်အဲ့ဒီအားငယ်တာကြောက်တာဆိုရင်တာဒီဟာဒီနည်းနည်းနဲ့သူ့ကိုငင်းချအောင်မလုပ်လို့ရှိရင်သူ့ရဲ့စိတ်ဓာတ်အင်အားတွေကိုကုန်ဆုံးသွားစေတယ်အဲ့ဒီလူဟာအများတန်းလိုပဲစိတ်ကြည်လင်မှုမရှိဘူးတစ်ခုခုတစ်ခဲနဲ့နေတဲ့အလုပ်ကိုလောရုံနဲ့ဆိုရင်သူ့မှာအားစိတ်ဖူးတာအင်အားကမရှိဘူးအဲ့တော့အဲ့ဒီအားငယ်စိတ်ကြောက်စိတ်တွေကိုတက်တာဖို့ဆိုတာလည်းပဲဒီတရားအထုံးမှရနိုင်တယ်ရုပ်ဆော့ဆုံးဒီအသက်ရှိတာလေးမှစိတ်ကိုကတ်ထားလို့ခဏလေးငြိမ်သွားတယ်ဆိုရင်လည်းစိတ်ကလေးကအေးချမ်းလာတယ်ငြင်းချမ်းလာတယ်အဲ့ဒီအချိန်မှာအားပြန်ပြည့်လာတယ်အဲ့ဒီလိုအားထုတ်တာကိုအလုံးနိုင်ငံသားတွေက recharging လို့တုံးထားတာတွေ့ဘူးတယ်ဒီ recharging ဆိုတဲ့စကားလုံးကိုဘယ်လိုနေရာမှာကြားဘူးလဲ battery ကိုအားပြည့်တဲ့အခါမှာကြားဘူးလေနော်ဒါတော့အဲ့ဒီအမေရိကန်တယောက်ကသူကတရားကိုအများအားထုတ်တာဘူးအားထုတ်တော့သူတရားထိုင်ပြီးတိုင်းပဲသူ့ခန္ဓာကိုယ်နဲ့စိတ်ဓာတ်မှာအင်အားတွေပြန်ပြည့်လာတယ် battery ကိုအားပြန်ပြည့်လိုက်တယ်လို့ပဲနော်ဒီလိုလုံးလို့ဆရာရှိလို့တော့ကများနေတဲ့သူဟာဘက်ထရီကပြည့်ရစွမ်းအားတွေဟာသုံးလိုက်ရလို့ကုန်သွားတယ်လို့ပဲညော့သွားတယ်သူ့ကိုပြန်ဖြစ်ဖို့လိုတယ်မကြာမကြာနေ့တာပြင်းမှာတနားကြီးမှတစ်ခါဖြစ်စီနှစ်နားကြီးမှတစ်ခါလောက်ဖြစ်စီဆိုတော့ခဏလေးဖြစ်ဖြစ်တရားကိုပြန်ပြီးနှလုံးသွင်းနိုင်မယ်ဆိုရင်ညော့သွားတဲ့အင်အားဟာနေနေတော့ပြန်ပြည်လာမှာပဲမကြမ်းကြဖြည့်တဲ့အချင်းချင်းဒီနေ့တာကုံသွားပြီမဲ့အားကုံသွားတဲ့သဘောမဖြစ်ဘူးသူကသုံးရင်းနဲ့ပြန်ဖြည့်နေတာပေါ့နော်တပည့်လေးတယောက်ကအဲ့ဒါလိုပြောပြတဲ့အခါမှာသူကလည်းအချိန်ကြီးရက်လောက်တတိယတိုင်းရတိုင်းတတိလေးကားပြည်နေတာပေါ့ဒီနေ့တာကုံသွားတဲ့အခါမှာအရင်လောက်မသိမ်းမန်းဘူးတဲ့စိတ်ကကြည်လင်လာတယ်အားပြည်လာတယ်အင်းလောက်စိတ်တူတာတို့ဘာတို့မဖြစ်ဘူးဒါကိုစိတ်တက်အင်းအားရုပ်ဖိမှုကိုတားဆီးပိတ်တယ်လို့ဖြစ်သွားတယ် စိတ်ခဏခဏတွင်အာအင်္ဂံကုန်တယ်နော်ဒေါသဖြစ်ဖြစ်ဒေါကပဲဖြစ်ဖြစ်အစိုးရပဲဖြစ်ဖြစ်အဲ့ဒါဖြစ်နေတဲ့အချိန်မှာခန္ဓာကိုယ်မှာဟော်မုန်းတွေထွက်လာတယ်အဲ့ဒီခန္ဓာကိုယ်မှာထွက်လာတဲ့ဟော်မုန်းဟာခန္ဓာကိုယ်မှာရှိနေတဲ့အင်အားတွေကိုသုံးဖြစ်တယ်ပို့ပြီးတော့နားလည်အောင်ပြောရမယ်ဆိုရင်တော့အသေးထဲမှာတူတောင်ထားတဲ့ဂလူးကို့စ်တွေကိုထုတ်သုံးတာပဲအဲ့ဒီဂလူးကို့စ်တွေနဲ့ဟော်မုန်းပေါင်းချပြီးတော့အင်အားဆိုတာဖြစ်လာတာပဲအဲ့ဒီအင်အားတွေဖြစ်လာတဲ့အခါမှာခန္ဓာကိုယ်ထဲမှာရှိနေတဲ့တခြားတခြားဓာတ်တွေလည်းပဲလောင်ကျွမ်းမှုထဲမှာပွာသွားတာပဲနော်ပရိုတင်းတို့ဗီတာမင်တို့တခြားဓာတ်တွေလို့ဆိုတာပြီးပွာသွားတာပဲအမြဲတမ်းလို့ဆိုရင်တော့ကဖြစ်နေတဲ့လူမကြမကြစိတ်တုတ်တယ်လို့ဆိုရင်အမြဲတမ်းလိုအားကကုန်နေတာပဲနောက်တစ်ခုကလည်းပဲအဲ့ဒါလိုတောကများတဲ့ဒီပါခန္ဓာကိုယ်ခန္ဓာရေးဆွမ်းအားလည်းယော့သွားတယ်အဲ့တော့ယောဂဖြစ်တဲ့တံကိုမခံနိုင်တော့ဘူးမောပန်းနဲ့မခံနိုင်တော့ဘူးယောဂသူပြောတယ်အဲ့လိုတရားကိုတဏှိတာတင်းမှာနေထိုင်ရင်းနဲ့ပဲဖြစ်ဖြစ်စွန်းရင်းနိုင်ရင်းပဲဖြစ်ဖြစ်စိုင်းရင်းတောင်းရင်းပဲဖြစ်ဖြစ်ဒီခဏလေးဖြစ်ဖြစ်ရံပြီးတော့နှလုံးသွင်းပြီးနေတယ်လို့ဆိုရင်အဲ့ဒီအချိန်လေးကငြိမ်းချမ်းသွားတာပဲငြိမ်းချမ်းသွားရင်ခန္ဓာကိုယ်မှာထွက်နေတဲ့ဟော်မုန်းဓာတ်တွေလည်းလျော့ပါသွားလိမ့်မယ်အခုခေတ်လူရဲ့သွေးထဲမှာရှိနေတဲ့အဒရီနလင်းလို့ခေါ်တဲ့ဟော်မုန်းဓာတ်ပမာဏကိုသူတို့အမေရိကန်မှာသွေးတွေဖောက်ပြီးတက်ဖွဲ့စားမှာဆန်းကပ်ကြည့်တဲ့အခါလူတော်များမှာရှိတင်တာထက်ပိုပြီးတော့ရှိနေတာတွေ့ရတယ်တဲ့အဲ့ဒီအဒရီနလင်းဆိုတဲ့ဟော်မုန်းဓာတ်ကို stress hormone လို့ခေါ်တယ်။ဝန်ပန်းစေတဲ့သဘောရှိတယ်။အဲတော့ခေတ်ကိုကသူ့စကားနဲ့အင်္ဂလိပ်လိုပြောရင် age of anxiety လို့ခေါ်မှာခေတ်ဖြစ်နေပြီနော်။ဒီစကားလုံးကအနောက်နိုင်ငံမှာတော့သုံးနေကြပါ။တောကများတဲ့ခေတ်တဲ့။ဘာမှမသိစိတ်မအေးစိတ်ပူနေရတဲ့ခေတ်တဲ့။ဘာပြောပူနေမှလည်းတခါလေးမပြောနိုင်ဘူး။ဘလို့လဲဆိုရင်မထင်တာတွေကအများကြီးဖြစ်ခဲ့ပြီကိုမထင်တာတွေအပြောင်းလဲတွေကအများကြီးဖြစ်ခဲ့ပြီအဲ့ဒီတော့နောက်ထပ်ရောမထင်တာတွေဘာလို့ဖြစ်အောင်မလဲဆိုတာဘယ်သူမှမမှန်းနိုင်ဘူးလူတွေရဲ့စိတ်ထဲမှာအနာဂတ်ကိုနည်းနည်းလေးမှကြွတင်မှန်းဆပြီးတော့မပြောနိုင်တဲ့အတွက်စိတ်မှုကအင်တာများတယ်ဒါကတချို့လူတွေကမထူပါဘူးလေဆိုပြီးဇက်မျောပြီးနေကြတာဖြစ်တယ်လို့ညတော့မယ်ဆိုပြီးတော့နင်းနင်းလျော့လျော့ပဲနေတော့တာအဲ့တော့အသိဉာဏ်ရှိတဲ့သူဆိုရင်တော့ကိုယ့်ဘဝကိုဇံမျောပြီးမနေဘဲနဲ့ဒီတောကကြီးတက်တာအောင်ဆိုပြီးတော့အချိန်ရရတဲ့လောက်တရားကိုတတိလေးကပြီးနေဖို့ရမှာကြာခဏပြောလို့ရှိတယ်။ဘဝနဲ့ဘာဝနာတွဲမိဖို့လိုတယ်လို့ဘဝတခြားဘာဝနာတခြားမဖြစ်ပါစေနဲ့လို့တရားဟောခဲ့တဲ့တရားတော်တွေကိုတတိချေချာစီစီဆက်ဆက်ဖတ်ရှုပြီးတော့မြတ်စွာဘုရားရဲ့စေတနာမြင့်တော်မြတ်စွာဘုရားရဲ့ရည်ချက်ကိုကြည့်မယ်ဆိုရင်မနေ့ညိုးလာတဲ့အချိန်ကစပြီးညအိပ်ပျော်သွားတဲ့အချိန်ထိတတိလလုံးမနေဖို့ရာဒါကိုအထက်ထက်ခါကမှားတယ်ဆိုတာသိရတယ်နော်အကျဉ်းဆုံးအဖြစ်ဘုရားရဲ့ဟောကြားတဲ့တရားတော်တွေကိုကြည့်ရင်အပမဒေနဓမ္မဒိဋ္ဌာဆိုတဲ့ဥပါဒါကိုသိရတယ်နော်အကျေကြည့်မယ်ဆိုရင်ဒီပဌာနာတို့တတို့လုံးပဲခိုင်းနေတုံးရနေတုံးမွားနေတုံးအိနေတုံးတတိကပ်ပြီးတော့နေပါတဲ့သွားတုံးရက်တုံးစားတုံးခဏမှဖြစ်စေဖြစ်နေတာတစ်ခုခုကြည်ပြီးတည်ပြီးနေပါတဲ့စကားပြောတုံးစစ်စစ်နေတုံးအဲ့ဒီဖြစ်နေတုံးမှာအဲ့ဒီအချိန်မှာတည်ပြီးတော့နေပါတဲ့ဒီလောက်တင်မကဘူးနော်ဘလောက်တောင်စိတ်ဆက်လက်ဆိုရင်အပေါ့အလေးသွားတုံးကောင်မှတတိလလုံးမနေဘဲနဲ့တတိလေးနဲ့နေပါသိနေပါအဲဒီတော့အပေါ့အလေးသွားတဲ့ချိန်5မိနစ်ကြာတယ်ဆိုတော့အဲ့ဒီ5မိနစ်ကြာတဲ့ချိန်ကိုတမှုရှိရှိသုံးလိုက်ရင်ကိုရလိုက်တဲ့ချိန်လို့ဆိုရမယ်နော်တမှုရှိရှိမသုံးလိုက်ရင်အလကားဆုံးရှုံးသွားတဲ့ချိန်ပဲပျောက်သွားတဲ့ချိန်ပဲပြောက်ဆုံးသွားတဲ့ချိန်လို့ဆိုရမယ်။ဒါကြောင့်တတိနေ့နေလိုက်ရင်ကိုရတဲ့ချိန် ဒီနေ့မနေတဲ့အချိန်ကဆုံးရှုံးသွားတဲ့အချိန်မရလိုက်တဲ့အချိန်ပဲရွှေ့ကျင်တယ်လို့ပဲအတုံးလိုက်အခဲလိုက်မရတောင်းမှတမုံပဲရရနမုံပဲရရရသလကူစုပြီးတော့ယူမယ်ဆိုရင်ကြားတဲ့ခါမှာအများကြီးရမှာပါစုမိမှာပါရွှေ့ကျင်တဲ့လူတွေကရွှေ့ကျင်မှုသွားတဲ့ခါမှာရွှေ့တွေကိုအတုံးလိုက်ခဲလိုက်မရနိုင်ပါဘူးတဲတွေနှုံးတွေကိုအထက်ထက်ဆေးပြီးမှဒီနေ့ကုန်လို့ခါမှာတွေသားနှွေသားတော့ပဲရတာဒါပေမဲ့အဖိုးတန်လုံးလို့ပြောရတာပဲအဲ့လိုပဲဒီတတိပဌံတရားကိုအာထုတ်ပြီးနေတာကိုတန်မိုးရှိမှနားလည်တဲ့သူပါတခဏလေးဖြစ်ဖြစ်တတိလေးကပြီးတော့ကြိုးစားပြီးတော့နေပါပဲဥပမာဆိုပါတော့တကြိမ်အသက်ရှူတာဘယ်လောက်ကြာမယ်ထင်တယ်လဲ3စက္ကန့်4စက္ကန့်လောက်ကြာမယ်နော်မေ့ကြည့်ဘူးပါလေကိုယ်တိုင်လည်းပဲနိုင်နဲ့ကြည့်ပြီးလို့ကြည့်ဘူးပါလေ3စက္ကန့်4စက္ကန့်လောက်ကြာတတ်ပါလေမြန်မြန်ရှင်တော့30စက္ကန့်လောက်ကြာတယ်။ဒီထက်မြန်မြန်ရှင်တော့20စက္ကန့်လောက်နဲ့ရမယ်။ဒါပေမဲ့အဲ့ဒါလောက်ဆိုရင်မောပါလေ။ဖြည်းဖြည်းမှမှရှင်မယ်ဆိုရင်40စက္ကန့်လောက်ကြာမယ်။ဒီထက်ပိုပြီးတော့ရှင်ရှင်ကြီးဆွဲပြီးတော့ရှင်မယ်ဆိုရင်တော့50စက္ကန့်60စက္ကန့်လောက်ကြာနိုင်တယ်နော်။ဘယ်လောက်ပဲဖြစ်ဖြစ်ဖြည်းဖြည်းချင်းကြည့်ရင်40စက္ကန့်လောက်ကြာမယ်။ကျင်းလေးဖြစ်ဖြစ်ဒီလေးကပြီးတော့အဲ့ဒီလိုအသက်ရှူလိုက်တဲ့အချိန်မှာဝင်တာအစကနေအဆုံးထွက်တာအစကနေအဆုံးဒီမလို့ပဲအပြတ်အတော့မရှိသေးနဲ့နေလိုက်ရတယ်ဆိုရင်အဲ့ဒီ၄စက္ကန့်လောက်အချိန်ဟာငင်းချမ်းနေတဲ့အချိန်ပဲဒီအချိန်မှာဘာအသေးမှဝင်လာတဲ့အတွက်ကြောင့်လောဘလည်းမဖြစ်ဘူးဒေါသလည်းမဖြစ်ဘူးမောဟလည်းမဖြစ်ဘူးမာနလည်းမဖြစ်ဘူးအိတ်တာမစ္ဆေယလည်းမဖြစ်ဘူးအမတန်တူတောင်းတဲ့အချိန်မလို့တိတ်ပြီးတော့အကျိုးမများပါဘူးလို့တော့တချို့ကပြောချင်းပြောကြလိမ့်မယ်နော်ဒီလိုကနေတဖြည်းဖြည်းအလေးချင်းလို့ကြည့်ပါဒီလိုအသက်ရှူတာလေးကို5ချိန်လောက်တစ်ဆက်သေးချောင်းလုံးမယ်ဆိုရင်နည်းနည်းနေမလဲဟိုးပြီးတော့စိတ်ကငြင်းအေးပြီးနေမယ်နော်အစမှာတော့လုံးစားမရှိရင်ဒီမှာစိတ်ကိုထားရတာကိုယ်ကမလွယ်ဘူးစိတ်ကဟိုပြေးဒီပြေးစိတ်ပြေးနေတယ်နော်မြေမကအတင်းဖားရတယ်လို့ပဲသို့တော်အလေးကျင်များလာတဲ့ခါမှာထားလိုက်ရင်ထားတဲ့နေရာမှာအလိုက်တင်လေးပဲသူ့ဟာသူနေတာပဲအဲ့ဒီအဆင့်ရောက်အောင်အလေးကျင်လုပ်ဖို့လိုတယ်တမင်းဆိုရင်ဘယ်နှကျင်လောက်ရှိမှထင်တယ်15ကျင်လောက်ရှိမှထင်တယ်နော်တက်ရှိတဲ့ကျင်ဟာ15ကျင်လောက်ရှိမှအဲ့ဒီ15ကျင်းလောက်ကိုပဲသတိနဲ့သိချာကပ်ပြီးမပြတစ္ဆက်သေးသတိကိုကပ်နိုင်မယ်ဆိုရင်တော်တော်ရနေပြီတော်တော်ကျိုးများနေပြီလို့ဆိုရမှာနော်ဒီတိချာချာအယုံဆိုင်ပြီးသိချာဆက်ဆက်နေအောင်လုပ်ကြည့်ပါ10မိနစ်လောက်လုပ်နေတယ်ဆိုရင်လည်းစိတ်ကလေးတမျိုးတည်ရင်အေးစေးပြီးတမျိုးချမ်းသာလာတယ်အလေးချင်းညံ့ညံ့ရလာတယ်လို့ဆိုရင်စိတ်တော့ကဖြစ်စရာတစ်ခုခုစဉ်းစားမိတာနဲ့ဒီပြန်နဲ့ဩစိတ်တော့ကဖြစ်စရာစံမိပြီကိုလို့တိတာနဲ့ဒီရန်နဲ့တိပြီးချက်ချင်းပဲခန္ဓာပါဏမှာစိတ်ကိုပြန်ထားလိုက်ရင်ချက်ချင်းစိတ်ကလေးကငြိမ်ပြီးကြလာတယ်။အကိမ်းများ5မိနစ်လောက်ပတ်သက်ထေရမယ်ဆိုရင်ဘယ်လောက်အကျိုးများမလဲ။စဉ်းစားကြည့်နော်။ဒါကြောင့်နည်းတယ်မထင်ပါနဲ့။ရတဲ့လောက်ယူကြည့်ပါ။ဒီဘုန်းကြီးကိုယ်တိုင်နဲ့ကြားထုတ်စက10မိနစ်နဲ့စတာပါ။ဒီခါတလေအဲ့ဒီ10မိနစ်တည်းမှာပဲအရှင်ပြတဲ့အခါကျရင်အင်မတန်ငြင်းချမ်းတာကိုတွေ့ရတယ်။ဒီငြင်းချမ်းတာတော့ဟာတရားထူးလားဆိုတော့မဟုတ်သေးပါဘူး။ငြင်းချမ်းတယ်ဆိုတာဓမ္မရီလေးနည်းနည်းရလာလို့လောဘဒေါသမောဟအစရှိတဲ့ကိစ္စတွေဖြစ်ဖြစ်ခဏလောက်ရပ်နေတာ။အဲ့ဒီခဏလေးရပ်နေတာကိုခံစားမှုတာကိုပဲဩစိတ်ထဲမှာလူကြီးနဲ့စိတ်ဖြစ်စေမကြီးနဲ့စိတ်ဖြစ်စေစွင့်ပူပန်တာဖြစ်စေသူတို့ဘာနဲ့ပြန်လို့တဲ့စိတ်ဖြစ်စီသူတို့ဘာကြည့်ဘောချမ်းသာတာကိုမနာလို့တဲ့စိတ်ဖြစ်စီဒါမှမဟုတ်ငါဟိုကိစ္စလုပ်ချင်မိတာမှားလို့ချင်းငါဟိုကိစ္စမလုပ်ချင်မိတာမှားလို့ချင်းစသဖြင့်ပြီးခဲ့တဲ့ကိစ္စတွေကိုပြန်တွေးပြီးတော့ကိုယ့်ကိုယ်စဖြစ်နေလာမင်းဖြစ်စီအဲ့ဒီလိုဟာမျိုးကိုခဏလေးငြင်းချမ်းလဲဆိုရင်လည်းအများကြီးတက်တာနေပြီ သူတို့ဖြစ်ခွင့်ရတဲ့အချိန်မှာအင်မတန်ပူလောင်နေဆိုတော့လေသဘောပေါက်ဖို့လိုတယ်အဲ့ဒါကိုမှသဘောပေါက်တဲ့လူကအမြဲတမ်းလိုပဲအဲ့လိုကြည့်နေတာတစ်ခုခုဖြစ်နေတာပဲတတိမှမရှိရင်တော့ဒါတွေဟာတလှည့်စီဖြစ်နေကြမှာပဲတတိမရှိတဲ့အချိန်မှာလောဘဖြစ်ခြင်းဖြစ်နေမယ်တစ်ခုခုကိုလိုချင်နေတယ်ငြင်းချင်နေတယ်ကြားချင်နေတယ်စားချင်နေတယ်ထိချင်နေတယ်လုံးမရင်လည်းပဲကိုဖြစ်ခဲ့တာတွေကိုပြန်တွေးပြီးစိတ်ကူးရင်ပြီးတော့ရင်ဘယ်ချိန်ကြရင်တော့ဘယ်လိုဖြစ်တော့မှာပဲအဲ့လိုဖြစ်ရင်တော့ဟန်ကြတော့မှာဘယ်လိုပြောရမှာဘယ်လိုခံစားရမှာဆိုပြီးတော့စိတ်ကူးရင်အတွေ့အထိမှာမျောပြီးတော့နေတာပဲလုံးမရင်လည်းဘယ်လိုကတော့ငါထက်သာသွားပြီငါ့ကိုကြောသွားပြီဒီနေ့ကနေအရင်ဆုံးကတော့ဘွဲရတုံးကလည်းအတူတူအလုံးဝင်တုံးကလည်းအတူတူအခုတော့သူတို့ကဘယ်လိုကြီးပွားသွားလို့ပါလားငါမှတော့အောက်ကျနောက်ကျဖြစ်နေပြီငါကဘိုးကအတုံးမကြတာပါငါကတော့အီချင်းနေတဲ့လူပဲအဲ့လိုကိုယ့်ကိုယ်ကိုစိတ်ပြဲပြီးစိတ်ဓာတ်ကျပြီး depress ဖြစ်နေတတ်တယ်အဲ့ဒီလိုအသေးတွေကြာကြာတေးလေလေများများတေးလေလေစိတ်ဓာတ်ကကျကျပြီးစိတ်ဓာတ်ကျရောဂါဖြစ်လာတယ်နော်ဒီလိုသတိနဲ့မနေရင်အမြဲဖြစ်နေတဲ့ကိစ္စတွေရဲ့ဒဏ်ချက်ကိုခံရမှာပဲအဲ့ဒီလိုနေကြမှာလားခဏလေးဖြစ်ဖြစ်တတိုင်းရောမကောင်းဘူးလားအဲ့ဒီလိုခဏလေးဖြစ်ဖြစ်တက်တာတာကိုသိဘူးရတူပါအဲ့ဒါလေးကိုတန်ဖိုးထားတယ်ဒီလိုကြာကြာနေရရင်ကောင်းမှာပဲဆိုပြီးတော့ပို့ပြီးတော့ကြိုးစားမယ်အချိန်ရရင်ရသလောက်ကြိုးစားတော့မှာပဲနော်ဒါကကိုယ်ကိုယ်နဲ့ဒီလိုပဲလုပ်ခဲ့လို့ပါ5မိနစ်10မိနစ်အထုတ်ရင်လည်းတရားထူရမှာလားဆိုတော့အဲ့ဒါတော့လွယ်တယ်လို့မဆိုလိုပါဘူး။ဒါကြောင့်လည်းဆိုတော့ဘုရားဝါဒမှာရှိတယ်။ဒီနည်းကြီးပုပ္ပတ္တနာနေတဲ့လူတွေလောကုတ္တရာ၉ပါးကိုရဖို့ဆိုတာမဖြစ်နိုင်ဘူးတဲ့။အာထုတ်တဲ့လုံနာဝိရိယရှိတဲ့ဒီလိုရင်းလောကုတ္တရာတရား၉ပါးကိုရဖို့ဆိုတာစွန့်နိုင်တယ်တက်နိုင်တယ်တဲ့။ဥတော်ဘာဖြစ်ဖြစ်ခရီးမိုင်ထောင်ပဲဖြစ်ဖြစ်အဲ့ဒီခီးကိုတွားမယ်ဆိုရင်ခြေတလန်းနဲ့စားတာပဲဒီတလန်းကိုမှမလှမ်းရသေးဘူးဆိုရင်ခီးမိုင်းတထောင်ကိုရောက်ဖို့ဘယ်နည်းနဲ့မှမဖြစ်နိုင်တော့ဘူးတလန်းလှမ်းတယ်နောက်ထပ်တလန်းလှမ်းတယ်ရိုးနဲ့ပဲတလန်းပြီးတလန်းလှမ်းပြီးတော့တွားတာပဲအဲ့ဒါလို7မိနစ်လောက်ကနေစားပြီးတရားထုတ်ပြီးတော့နေတဲ့သူကအခုတရားထုတ်တာနှစ်နှစ်လောက်ဆက်လာတဲ့အခါတစ်နာရီတစ်ခါတလေအချိန်မင်းနေတဲ့ခါမှာ၃နာရီလောက်တော့အေးအေးဆေးဆေးအားထုတ်နေတဲ့လူတွေရှိတယ်နော်အစတုန်းကတော့10မိနစ်နဲ့စတာပဲအားထုတ်ခါစမှာတရားထိုင်ညောင်းတယ်ကျင်းတယ်တော့ညောင်းမှကျင်းမှထုံမှကြိုက်မှကြောက်တယ်တဏှာကြီးတော့မထိုင်နိုင်ဘူးတဏှာကြီးမထိုင်နိုင်ရင်ဈေးနဲ့တော့ထိုင်ပါအဲ့ဒီလိုသူတို့ကိုမင်းတို့လောက်လောက်ခိုင်းတော့7မိနစ်ကတော့တတ်နိုင်တယ်တော်တော်ကြတော့ဒီထက်မှာတမာရီလေးနည်းနည်းရလာတော့တရားဟာသူ့ဟာသူဆွဲခေါ်သွားတယ်လို့ပဲထိုင်ရတာတောင်းလာပြီးဆက်ထိုင်သွားတော့တာတချို့15မိနစ်နည်းနည်းစေအဲမင်းမစလောက်ကြာလိုက်ညောင်းလာပြီတော်ချင်းနေပြီဒီလိုပဲအလေးချင်းများများလို့တော်တော့ဒီမာရီပိုကောင်းလာပြီနိုင်ဝဲလောက်ကတော့ဘယ်လိုမှမပြင်းပါဘူးပြောပြောရှင်းရှင်းစိတ်ချမ်းသာလာနေပဲထိုင်လိုက်တာပဲတခါတော့နိုင်ဝဲလောက်ပြအောင်ထိုင်လိုက်ပြီဆိုရင်ငါနိုင်ဝဲထိုင်နေတဘိုးဆိုပြီးဝန်တာလာတယ်အားတက်လာတယ်ပိုလောက်နိုင်လေလေပိုပြီးတော့အားတက်လေလေပဲလုံးဝနေဆက်ပြီးတော့အားထုတ်သွားလို့ရှိရင်55မိနစ်တနာရီဖြစ်လာတာပဲ။ဒါနဲ့ခါမှာအတ္တသာဆုံးအနေထားကိုရွေးပြီးထိုင်ဖို့လိုတယ်။ဒီမင်းတကာပင်မအောင်ဆင်းရဲအောင်မထိုင်သင့်ဘူး။တချို့ခါးနာတတ်တဲ့လူ၊ဒူးနာတတ်တဲ့လူတွေရှိတယ်။ဒီလိုတော့ခါးနာတယ်၊ဒူးနာတယ်တဲ့။ခါးနာသည်ဖြစ်စေ၊ဒူးနာသည်ဖြစ်စေ။ဒီနည်းနည်းနဲ့တော့ထိုင်နေကြတာပဲ။တော့ဘယ်လိုပုံစံနဲ့ထိုင်ထိုင်တက်တက်တရာလေးပဲထိုင်ဖို့လိုတယ်တရားဟောတဲ့မှာအိနာထဲမှာထိုင်နေရင်တောင်းမှတရားကိုအားထုတ်ဖို့မှားထားတာရှိတယ်နော်အဲ့ဒီနေရာမှာတောင်းမှအဲ့ဒီလိုတရားကိုအားထုတ်လို့ဖြစ်သေးရင်ရနိုင်သေးရင် တခြားနေရာမှာရောထိုင်ခြင်းလို့ထိုင်ပြီးတရားထုတ်လို့မဖြစ်နိုင်ဘူးလားအဲ့ဒါသဘောပေါက်ဖို့အရေးကြီးတယ်ဒါကြောင့်ထိုင်တဲ့ပုံစံကိုသိပြီးကြောက်ကြနေကြပါနဲ့တက်တာလို့ထိုင်ပါသို့တော့တက်တာလုံပြီးအိမ်ငိုက်သွားမှကိုတော့သိထားဖို့လိုတယ်ထိုင်တဲ့အခါမှာခေါင်းကိုခပ်ဖြောင်းဖြောင်းလေးထားပါခေါင်းတော့မမြင်နဲ့ခေါင်းမြင်ရင်ပိုပြီးအိတ်ချင်တယ်ခေါင်းကိုတက်တက်လေးထားပြီးဒီလိုပဲတရားထုတ်ပါတကယ်ကိုပြန်မနှောင်းနေနေလို့ခဏတော့နားမဖြစ်နဲ့အိမ်မဖြစ်နဲ့ဆိုရင်လေအိရတော့မှအိရင်နဲ့ပဲတရားထုတ်နေပေါ့ကိုယ်နှကိုရဲ့ချက်ကိုကအိတ်တော်မယ်လို့ယူရတာကိုမပြောခင်လေးတရားလေးကို3-4မိနစ်ရှိမှတ်ဖို့အချိန်ရသွားသေးတယ်နော်အဲ့လိုနေရာမကြီးအချိန်ကြီးရတဲ့လောက်တရားကိုအထုတ်ပါအရင်တစ်ခါတော့ကတတိပေးခဲ့တာရှိပါတယ်ကာမောင်းရင်တောင်တရားထုတ်ဖို့အဲလိုမျိုးမှာကားကြီးအများကြီးတွေ့နေရတယ်။ဒီလေးကလည်းကားနဲ့ပဲအချင်းတကောများသွားနေကြရတယ်။အဲလိုသွားနေတုန်းမှာအချင်းကိုအလကားဖြုတ်နေမဲ့စားအတိလေးနဲ့နေဖို့ပြောချင်တာ။ရုံးမှာအမှုထမ်းတဲ့လူတွေကိုရုံးမှာထိုင်နေရတဲ့ဇဝဲကလထိုင်မှာပဲခဏလေးဖြစ်ဖြစ်2မိနစ်3မိနစ်ဖြစ်ဖြစ်နားပြီးတော့တရားကိုရှုမှတ်ပါ။ရုံးပေါ်မှာပဲတခါလေးခုနကနေနှံသွားတာရှိတယ်နော်။အဲလိုသွားလာတဲ့ခါခြေလမ်းကျလာစင်္ဂလာဖြစ်ဖြစ်ဒီနေ့ကပြီးတည်နေလို့ရတယ်နော်ဘလောက်ကျေဝန်းတဲ့နေရာဆိုရင်ခြေလမ်းဆယ်လာစင်္ဂလာလှမ်းလို့ရတယ်နော်အဲ့လိုလှမ်းတဲ့အခါခြေလမ်းကိုကြွလိုက်တယ်ရှေ့ကိုတွန်းလိုက်တယ်ချလိုက်တယ်သုံးချက်လောက်တည်ရင်ကိုပဲတော်တော်အကျိုးများနေပြီသုံးချက်မရနိုင်ရင်လည်းနှစ်ချက်လောက်တည်လည်းတော်တော်အကျိုးများပါတယ်ကြွလိုက်တယ်ချလိုက်တယ်အဲ့လိုလှမ်းလိုက်ရတဲ့အခါခြေောက်ကအာယူလိုက်တဲ့အတွက်ကြောင့်တင်းမှုယော့မှုတွေအများကြီးဖြစ်နေတယ်။အဲ့ဒီတင်းမှုယော့မှုကိုအာယူပြတတ်တဲ့အခါမှာတင်းလာတယ်ယော့သွားတယ်။တစ်ခုခုကိုအာယူဆိုင်ပြီးနေပါ။အဲ့လိုသွားရင်းလာရင်းနဲ့ဖြစ်ဖြစ်အဒီလေကလိုက်တဲ့အခါမှာစိတ်ထဲမှာဖြစ်နေတဲ့အတွေးအချင်ဟာနည်းနည်းတော့တန့်သွားတယ်နော်။အတွေးထဲမှာနေတဲ့အချင်းများတဲ့လူကအပြင်းမှလည်းအရှင်းအဟုန်ဆိုတာရှိတယ်အရှင်းရနေတဲ့အခါသူဒီတိုင်းသွားတယ်နော်ဒါဆိုပစ္စုပ္ပန်မှာရှိနေတဲ့အာယုန်တစ်ခုခုကိုစိတ်ကိုတတိကလက်ချင်းအဖြစ်အဲ့ဒီအရှင်းကြီးကနည်းနည်းတော့တန့်သွားတယ်ဒါဆိုအပြင်းထက်မှအများအားနှင်းညွှန်းနေတဲ့အလေးချင်းနေသွားလိမ့်မယ်ကိုယ်စိတ်ပင်မမှုဖြစ်အောင်စိတ်ဆင်းရဲအောင်လုပ်နေတာဟာကိုယ့်ရဲ့စိတ်ဆင်းရဲစရာကောင်းတဲ့အတွေးတွေပဲကိုယ်စိတ်ပဲ။ဝိုင်းလိုင်းနဲ့အဲ့ဒီတတိကိုကန့်နေလောက်ကန့်ရင်သူတို့မဝင်ရင်အတွေးတွေရပ်သွားလိမ့်မယ်။အဲ့ဒီအတွေးတွေဝင်ခွင့်နည်းသွားလိမ့်မယ်နော်။သူတို့မဝင်ရင်စိတ်ကအလိုလိုကြီးလင်းသွားလိမ့်မယ်။လူရအဖို့အများကြီးရှာတယ်လို့ခုနပြောခဲ့တယ်နော်။ကိုယ်စိတ်ကိုတီးပြီးနေနေတဲ့လူဟာပြင်ပအဖို့ကိုရှာဖို့မလိုတော့ဘူး။ကိုယ်စိတ်ထဲမှာပဲအဲ့ဒီတမာရီပညာတွေဖြစ်နေတဲ့လူဟာအဲ့ဒါလေးကိုတီးပြီးတော့အဖို့လုပ်ပြီးတော့နေလို့ရတယ်။ပြင်ပအဖို့ဆိုတာကိုနဲ့တူတူအများအားမပါနိုင်ဘူး။အပေါ်ရန်အဖို့ပဲဖြစ်မယ်။ခဏအဖို့ပဲဖြစ်မယ်။တကယ်တကယ်ဒုက္ခနဲ့တွေ့တဲ့အခါအကဲခဲနဲ့တွေ့တဲ့အခါမှာအဲ့ဒီပြင်ပအဖို့ကကိုယ်ကိုဘာမှအထီးရောက်အကူအညီမပေးနိုင်ဘူး။နည်းနည်းပါးပါးတော့ပြင်နေမှာပေါ့။မိတ်ဆွေငယ်ချင်းတွေဆွေမျိုးတွေကဒုက္ခရောက်တဲ့အခါမှာသူတို့တတ်နေလောက်တော့အကူအညီပေးမယ်ပေါ့ဒါပေမဲ့သူ့စိတ်ထဲမှာခံစားနေရတယ်ပျောက်သွားအောင်သူတို့ဘာမှလုပ်မပေးနိုင်ဘူးသူတို့ကပတ်စံပေးရင်ပေးမယ်ဒီမကောင်းတဲ့ခါစေဝါပေးမယ်စားစရာတော့ချက်ပေးမယ်ညီသားစုစီလည်းနှိပ်ပေးမယ်တခုခုပေါ့တတ်တာအောင်လုပ်ပေးမယ်ဒါလောက်ပဲသူတို့တတ်နိုင်တယ်တကယ်ကိုယ့်စိတ်ထဲကခံစားနေရတာကတော့ဘယ်သူမှကူပြီးတော့မျှပြီးတော့အဖို့အဖြစ်မခံစားပေးနိုင်ဘူးအစိုးဆုံးအချိန်တွေကိုပြောရမယ်ဆိုရင်တေဂာနီအချိန်ရောက်ပြီဆိုတော့ဗဇက်ကလည်းဘာမှမပြောနိုင်တော့ဘူးမျက်စိကလည်းကြည့်လို့ကောင်းကောင်းမမြင်ရတော့ဘူးပုံဝါလာပြီနားကလည်းကောင်းကောင်းမကြားရတော့ဘူးခန္ဓာကိုယ်ဖြစ်ပြမှုကလည်းကောင်းကောင်းမသိတော့ဘူးထုံကုန်ပြီဆိုတော့စိတ်ကတော့သိနေသေးတယ်ဘေးကကြည့်နေတဲ့ဒီလေးကတော့ညောနေပြီလို့ထင်ပါပဲနော်တကယ်တော့ညောချင်မှညောတာအချို့ကတော့တကယ်ညောနေပြီးမှတတိပြန်လဲလာလို့ပြောပြတာသူတို့ကတော့ဒီကလူတွေကမျောသွားပြီလို့ပြောနေကြတယ် ဒါပေမဲ့အဲ့ဒီပြောနေတဲ့အချိန်မှာအဲ့ဒီပြောတာကိုသူကြားနေရတယ်တဲ့အဲ့ဒီအချိန်မှာနားမချုပ်သေးဘူးတကယ်တည်းလားမဟုတ်သေးဘူးမျက်စိကတော့မဖွင့်နိုင်ဘူးစက်ကလည်းပြန်မပြောနိုင်ဘူးတခြားလဲအမူအရာနဲ့သူဘာမှအလုပ်မပြနိုင်တော့ဘူးဒီလိုလုံးကငြိမ်ပြီးတော့နေတာပေါ့နားကတော့ကြားနေသေးတယ်တဲ့ဒါဒီကနေ့အဲ့ဒီအချိန်မှာတစ်ခုခုတော့ပြန်ပြောခြင်းတယ်ဒါပေမဲ့ပြောလို့မရတော့ဘူးတဲ့အဲ့တော့အားငယ်တတ်ကြောက်တတ်တဲ့ဆိုရင်ဒီလိုအချိန်မှာသူ့စိတ်ထဲမှာမလိုနေမလဲတတော်ကိုအားငယ်နေလိမ့်မယ်တတော်ကိုကြောက်နေလိမ့်မယ်ကိုယ်စိတ်ကိုသိတယ်တရားကိုအားထုတ်ပြီးနေတဲ့ဆိုရင်အဲ့ဒီအချိန်မှာစိတ်ဓာတ်ဥပဒနာအားထုတ်ပြီးနေလို့ရတယ်ကိုယ်စိတ်လေးကိုသိပြီးနေလို့ရတယ်အဲ့ဒီတော့နောက်ဆုံးအချိန်မှာအပေါ်မရှိပါဘူးနော်နောက်ဆုံးအချိန်မှာကိုယ်စိတ်ကိုသိနေရလို့ဆိုရင်တော့အဲ့ဒီသိနေတဲ့ကိုယ့်ရဲ့ဘာဝနာလေးကကိုယ့်ရဲ့တကယ့်အဖို့ဖြစ်လိမ့်မယ်နော်တကယ်တော့ဘဝတန်ရာခီးကိုဒီကိုယ်ရဲ့ပွားနေရတာပါအပေါ်မရှိပါဘူးခဏဆုံးကြရမှာအဲ့ဒီဘဝမှာလာဆုံးပြီးတော့ပြီးရင်လမ်းခွဲပြီးတခါလေးသွားကြအောင်ပါပါတန်ရာတစ်ချောင်းလုံးလိုက်ပြီးဘောလုတ်ပေးမဲ့သူမရှိပါဘူးဒီကိုယ်ရဲ့နေဖို့ကြောက်တဲ့သူပြင်ပအဖို့နဲ့အမြဲနေတဲ့သူဟာအတွင်းကိုပြန်ကြည့်ဖို့ရခွင့်ရမရတော့ဘူးခုနအစမှာပြောခဲ့တယ်လို့ပဲတယ်လီဗေးရှင်းအမြင်ကြည့်တယ်ဗီဒီယိုအမြင်ကြည့်တယ်ဒါမှမဟုတ်ဖြောဖြောစရာတစ်ခုခုကိုနားထောင်နေတယ်အပြင်းကြီးကတော့သာအောင်စားပြီးအပြေဖတ်တဲ့စာတွေကိုဖတ်နေမယ်တရားစာအုပ်နည်းနည်းပါးပါးဖတ်တာတော့ကောင်းတယ်နော်ဒါသာတရားတက်လာတယ်ဉာဏ်အသိဉာဏ်ရှင်းလာတယ်တရားသက်သက်ခွေနားထောင်နေကောင်းတယ်နော်ပို့ပြီးတော့အသိဉာဏ်ရှင်းလာတယ်ပို့ပြီးတော့ရင်းကျက်လာတယ်ပို့ပြီးတော့အားထုတ်ခြင်းလာတယ်ဒါတောင်းမှအများအားဖြင့်ဆိုရင်တော့မကောင်းပါဘူးရင်းနဲ့ညာလေးနဲ့စားလိုက်ပြီးတော့ကြည့်ပြီးတော့တီးပြီးတော့နေဖို့ရတာလိုရင်းပဲအဲ့ဒီလိုရင်းကိုမြန်မြန်ရောက်ဖို့လိုတာပြင်ပမှာအပေါ်ရှာသူဟာတယောက်ထဲနေရမှာကိုမနေတတ်ဘူးမနေနိုင်တော့ဘူးတယောက်ထဲမနေနိုင်သူဟာကိုယ့်အစ္စတမဖြစ်တာကိုကြည့်ဖို့အခွင့်အရေးနည်းသွားတယ်နော်အဲ့ဒီတော့သူ့မှာအင်မတန်နဲ့နာဆုံးရှုံးသွားပြီနော်တယောက်ထဲနေဆိုတာနဲ့ပတ်သက်ပြီးတော့အရင်တစ်ခေါက်ရုံမျိုးကိုရောက်တုန်းကပြောခဲ့တဲ့စကားလေးကိုနည်းနည်းဆက်ဖြည့်ပြီးတော့ပြောခြင်းတယ်အခုလိုလူတွေအင်တာများတဲ့ရုံမျိုးမှာနေတော့လည်းပဲကိုယ်တရားသတိလေးနဲ့ကိုယ့်အကူတီးပြီးတော့ကိုယ်ခန္ဓာမှာဖြစ်နေတာတစ်ခုခုကာယ ानु ပัฒနာပဲဖြစ်ဖြစ်ဝေဒနာ ानु ပัฒနာပဲဖြစ်ဖြစ်ဉာဏ် ानु ပัฒနာပဲဖြစ်ဖြစ်တတိပဋ္ဌာန်၄ပါးထဲကတစ်ခုခုနဲ့ကိုအာရုံပြုနေလို့ရှိရင်ဒီကိုယ်ထဲနေတာနဲ့အတူတူပါပဲဘာလို့လဲဆိုရင်သူကအပြစ်မှအဖို့မရှိရဘူးအနားမှာလူတွေဘလောက်အပြစ်ရှိရှိအရေးမကြီးဘူးကိုယ်တရားလေးကိုအာရုံပြုပြီးနေတဲ့သူဟာဒီကိုယ်ရဲနေတာပဲဒီကိုယ်ရဲနေတာမှုသဘောချင်းကိုသူကမထင်မဲ့မြင်ပြုပြီးပြစ်ပယ်တာလားဆိုတော့မဟုတ်ပါဘူးအကြောင်းရှိလို့ပြောရရင်တော့သူကရင်းနှီးလေးစားပုံမှန်လေးပြောမှာပဲသို့တော့အကြောင်းမရှိတဲ့အခါကြရင်တော့ဒီကိုယ်ရဲမနေတဲ့လူတွေလိုအဖို့မရှိရဘူးအခုတချို့တော်ထဲမှာနေတဲ့ယဟန်တွေရှိတယ်တပါးတည်းနေတယ်ဝိရဏကြီးမှာညွရွာနဲ့တော်တော်ဝေးတယ်တပါးတည်းနေနေတော့လဲသူ့မှာအားငယ်စိတ်မရှိဘူးကြောက်စိတ်မရှိဘူးငါ့မှာတယောက်တည်းဖြစ်နေတာကိုငါ့မှာအဖို့မရှိပါလားအဖို့လေးတယောက်လောက်ရရင်ကောင်းပါပဲလို့မပြောဘူးသူကအဖို့မရှာခြင်းတော့ကိုတော်ထဲမှာဒီကိုယ်တည်းတွားနေတာဟုတ်သို့တော့တော်ထဲမှာပြင်နေတော့လဲပဲကိုဖြစ်ခဲ့တာတွေနဲ့ပတ်သက်တဲ့အကြောင်းအရာတခြားကိစ္စတွေကိုတင်းနေမယ်ဆိုရင်ဒါအဖို့နဲ့နေတာပဲတော့တမှာတကူနဲ့နေတော့လဲပြီးခဲ့တာတွေတွေးနေမယ်မဖြစ်သေးတာတွေတွေးနေမယ်ဆိုရင်အဖို့နဲ့နေတာပဲအဲ့ဒါလို့အဖို့နဲ့နေတဲ့ဒီမှာတရားထူးရဖို့မလွယ်တော့ဘူးတော့တမှာဒီကိုယ်ရဲ့တရားထုတ်ပြီးအဖို့မရှိပဲနေတဲ့ခါမှာအဲ့ဒါကိုအင်္ဂလိပ်စကားလုံးနဲ့ပြောရင် alone လို့ပြောရမယ်တခြားကိုယ်နာမှာလူတယောက်မှမရှိဘူးသူ့မှာတခြားဖြောပြစရာအာရုံမရှိတာကိုပြောတာအဲ့ဒါကို I am alone ပြောလို့ရတယ်ငါတကူတည်းပဲ but I am not lonely ဒါပေမဲ့ငါအဖော်မဲ့လူအားငယ်တဲ့စိတ်နဲ့နေတာတော့မဟုတ်ဘူး လုံးလေးဆိုတာအပေါ်မဲ့တဲ့စိတ်အားငယ်တဲ့စိတ်ဖြစ်တော်မူဆိုတာအခုခေတ်ကကြာလေပေါ်များလေလေဖြစ်နေတယ်နော်အမှန်တန်ကြောက်เสียကောင်းတယ်နော်ကိုယ်စိတ်ကိုပူတိလာလေလေစိတ်ထမှန်ဖြစ်ပေါ်နေတဲ့သောကတွေပို့ပြီးတော့ခံနိုင်ရှိလေဒါတွေကပြောပြီးသားမှထပ်တော့ပြောတော့ပါဘူးအကျဉ်းချုပ်လေးတွေတချို့ဒီထဲမှာကျောင်းဆရာတို့ကကြီးတွေလည်းပါနေတော့အကျဉ်းချုပ်မှန်သားဖို့ရလေဒီပြောပြခြင်းတယ် mindfulness and freedom go together ဒါရင်းချီတာနဲ့လွတ်တာဟာအတူတူဖြစ်တယ်ဒါရင်းမရှိတဲ့သူဟာလွတ်မှုဆိုတာမရှိပါဘူးFreedom always implies social responsibility. The digital, the digital, the cuckoo, lomas, who you let you on, a mia you let you on, since I be looted. Gulamatika on, Gulamatika on, the digital, since I changing looted. Edelu, since I changing looted, so there are to her.တော်ဝင်တည်တဲ့သူဖြစ်နေပြီပြောမယ်ဆိုရင်တော့ပြောရလေအများကြီးရှိပါသေးတယ်ဒီဘုန်းကြီးအနေနဲ့ကတော့လေကားပဲပြီးနိုင်တယ်မပြီးတော့ဘောဓတ်ကိုသင်မပြီးနိုင်ဘူးကိုယ်ကိုယ်တိုင်အားထုတ်ရမှာနော်ဒုတိယတရားထုတ်တယ်လို့ကြားရတဲ့တဲ့ဟာတခြားဘာတဲ့ကြားရတာနည်းမှမတူဘူးအဲ့ဒါမျိုးပဲကြားကျင်တာအဲ့လိုတင်းကြားတဲ့ခါမှာဩဒီဒုက္ခနဲ့အောင်နေတတ်ပြီဒီညကလည်းဒီဒုက္ခမပြေးတော့ဘူးအဲ့ဒါလို့လောကီဘက်ကလည်းတုတ်တက်စီခြင်းနဲ့လောကုတ္တရာဘက်ကလည်းတုတ်တက်စီခြင်းပါလေဒါကဓမ္မတွေကကြိုးစားတော့ဟောရကြိုးပြောရကြိုးနဲ့တည်းအမှန်တန်ကျင်တတ်ပါလေဒီနေ့တော့ဒီလောက်ပဲနော်